Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ် April 9ရက်နေ့ကြာသပတေးနေ့မနေ့ဖက်အသံလွင့်စီစဉ်တကော American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်တဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါတယ်။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနေ့ဖက်အသံလွင့်စီစဉ်တကောတာဝန်ယူတင်ဆက်သွားမှာပါ။စီစဉ်နေတဲ့မှာဆိုရင်တော့သတင်းတွေကိုဥစွာတင်ပြပေးပါမယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးနဲ့အရေးပါတဲ့အမေရိကန်အထက်လွှတ်တော်အမတ် Mitch McConnell တို့မြန်မာအရေးဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံသားငွေဥပဒေအသစ်ကြောင့်မြန်မာနိုင်ငံကစင်ကာပူနဲ့ဂျပန်လုပ်ငန်းတွေကြီးမားတဲ့အခက်အခဲနဲ့တွေ့ကြုံရလိမ့်မယ်လို့သက်ဆိုင်ရာတန်ယုံတွေကထုတ်ပြန်ပါတယ်။ရုရှားသမ္မတပူတင်ရဲ့သားသမီးတွေပိုင်ဆိုင်မှုတွေအပါအဝင်လက်ငင်းထိရောက်မဲ့ပိတ်ဆို့တံခါးမှုတွေကိုအမေရိကန်ကထပ်မံချမှတ်လိုက်ပါတယ်။စတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့
နာငံကြီးအရာသံတမာကြီးအရာအထောက်အပံ့အများကြီးဖြစ်လာမယ်နာငံချေးရုံကြီးဌာနမှာစပီချာကော်ဒီနေတာဆိုတဲ့နေရာရှိရမယ်တဲ့အတတော်လေးကောင်းတယ်
မြန်မာဒီမိုကရေစီအရေးကိုကူညီပြီးတော့အာဏာသိမ်းစစ်ကောင်စီကိုအရေးယူနိုင်မဲ့မြန်မာဆိုင်ရာအမေရိကန်ဥပဒေ2021မူကြမ်းကိုအမေရိကန်အောက်လွှတ်တော်မှအတည်ပြုလိုက်တာနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက်ထဲမှာမကြာမီပဲအပြည့်စုံကိုနားတော်တာဆင်ရပါမယ်အဲ့ဒီနောက်သကိုင်းဘက်မှာဒေသခံ PDF တပ်တွေနဲ့အာဏာသိမ်းစစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ် SSC စခန်းတစ်ခုကို UWSA ဝါတပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်နဲ့အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာအခုတော့မြန်မာနဲ့ကမ္ဘာကနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုခမောင်စိုးမင်းတို့ကပြောပြပါတော့မယ
်ရုရှားမှာအမေရိကန်ကယင်းနှိမ့်ညွှန်းနမှုအစ်စ်တွေမလုပ်ဖို့နဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အရွယ်ရောက်သူသားသမီးတွေရဲ့ပိုင်ဆိုင်မှုတွေကိုပြစ်မှတ်ထားတာပါဝင်ရုရှားပေါ်စစ်ဝါရရချက်ချင်းလက်ငင်းတက်ရောက်မှုရှိမဲ့ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေကိုချမှတ်လိုက်ကြောင်းအမေရိကန်ရဲ့အနောက်မှမိတွေကြေညာလိုက်ပါတယ
် And together with our allies and our partners we're going to keep raising the economic cost and ratchet up the pain for Putin
ပူတင်ကိုပုံမှန်ထိခိုက်စေဖို့ရုရှားရဲ့စစ်ဝါရပုံမှန်ထိချင်ဖြစ်စေဖို့မဟာမိတ်တွေမိဖက်တင်တဲ့အတူစီးပွားရေးအရတွုံးမြင့်ပြားပေးသွားမှာဖြစ်ပါတယ်လို့ဗိုလ်ထုနဲ့ဝါရှင်တန်ကခန်းနမှာအမေရိကန်သမ္မတဂျိုးဘိုက်ဒန်ပြောလိုက်တာပါယူကရိန်းနိုင်ငံ KF မြို့တော်နီးဘူကာမြို့မှာမကြာခင်ရက်တွေကရုရှားတပ်တွေဆုတ်ခွာရမှာအရသားတွေပေါ်ရရဆက်ဆက်ကျူးလွန်ခဲ့တဲ့လူရက်တွေကိုတုံ့ပြန်တဲ့အနေနဲ့အရေးယူတန်ခတ်မှုတွေချမှတ်လိုက်တာလို့လည်းသမ္မတအင်ပြူတော်ကပြောဆိုခဲ့ပါတယ်ဘူကာမြို့ကတပ်ဖြတ်မှုဆွဆွဲချက်တွေကိုတော့ရုရှားကငြင်းဆန်ထားပါတယ်ရုရှားအကြီးဆုံးဗန်နာရေးလုပ်ငန်းဖြစ်တဲ့ Shah Bank နဲ့အကြီးဆုံးပုဂ္ဂလိကဗန်လုပ်ငန်း Alpha Bank တွေပေါ်ပိတ်ဆို့တံခတ်မှုတွေအပြည့်အဝချမှတ်သွားမယ်လို့လည်းပြောဆိုထားပါတယ်။အရေးကြီးတဲ့ရုရှားစူရပိုင်လုပ်ငန်းတွေရုရှားသမ္မတရဲ့အရွယ်ရောက်သူသားသမီးတွေနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့ရဲ့ဇနီးနဲ့သမီးတို့အပြင်ရုရှားလူညုံရေးကောင်စီဖွဲ့ဝင်တွေကိုလည်းတံခတ်အရေးယူလိုက်တဲ့အကြောင်းအင်ဗျူတော်ကပြောဆိုခဲ့ပါတယ်။အမေရိကန်ရဲ့စီရင်ပိုင်ခွင့်ရှိတဲ့နေရာတွေမှာရုရှားကချင်းငွေပြန်ဆက်တာတွေကိုတားမြစ်လိုက်တယ်လို့အမေရိကန်မှာထိန်းချုပ်ထားတဲ့ရုရှားရဲ့ငွေကြေးတွေနဲ့ချင်းငွေစက်တာတွေကိုလည်းတားမြစ်ဖို့ဒီသတင်းပတ်ဆောင်းပါပဲကြေညာထားပါတယ်။ရုရှားစူရနဲ့နီးစပ်သူဘီလီယံနာတစ်ထည်ကွန်စတန်တင်မယ်လိုဖီယက်ကိုအမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုချိုးဖောက်မှုနဲ့အရေးယူလိုက်ကြောင်းအမေရိကန်တရားရေးဌာနကကြေညာလိုက်ပါတယ်။အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ဥရောပမှာမီဒီယာလုပ်ငန်းတွေကိုဝယ်ယူခဲ့တဲ့အကြောင်းအမေရိကန်တရားရေးဌာနရဲ့ဗိုလ်ထုနဲ့ကြေညာချက်မှာဖော်ပြထားတာပါ။မယ်လိုဖီယက်ဟာအမေရိကန်ကပိတ်ဆို့တံခတ်မှုတွေကြီးညာခဲ့ပြီးတဲ့နောက်အရေးယူခံရမယ့်အရေးကရှောင်ရှားနိုင်မှုတခြားပူးပေါင်းကြံစည်သူတွေကတဆင့်ဥရောပတလောမှာသတင်းမီဒီယာတွေကိုတိတ်တဆိတ်ဝယ်ယူခဲ့တဲ့အကြောင်းအမေရိကန်ရှင်းနေချုပ်မယ်ရစ်ကာလန်ကပေါ်ဒူးနေဆော့ပိုင်းမှာပြောဆိုထားပါတယ်တံခတ်မှုတွေကိုရှောင်ရှားတဲ့လူရက်တွေနဲ့ဆက်နွယ်ပြီးဒေါ်လာတန်းချီတန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်ကြောင်းလည်းအမေရိကန်တရားရေးဌာနကပြောဆိုခဲ့ပါတယ်အမေရိကန်တရားရေးဌာနကရုရှားဆူရနဲ့နီးစပ်တဲ့တထေးကြီးတွေရဲ့ပိုင်ဆိုင်မှုတွေကိုပြစ်မှတ်ထားအရေးယူဖို့ Klepto Capture လို့အမည်ပေးထားတဲ့အထူးဖွဲ့တစ်ဖွဲ့ကိုဖွဲ့စည်းထားတာပါခုနောက်ဆုံးအရေးယူလိုက်တဲ့ဘီလီယံနာတထေးမလိုဖီယက်ဟာယူကရိန်းပေါ်ကျူးကျော်မှုနဲ့နင်းနီးကပ်ကပ်ပတ်သက်နေတယ်လို့အချုပ်ချာအာဏာပိုင်ဆိုင်တဲ့ယူကရိန်းမှာရုရှားလူလာတဲ့ခွက်တရေးအုပ်စုတွေရဲ့လှုပ်ရှားမှုတွေကိုအဓိကထောက်ပံ့နေသူအဖြစ်အမေရိကန်ဗန်နိုင်းဦးကြီးဌာနတာဝန်ရှိသူတွေကသတ်မှတ်ထားကြောင်းလည်းနယူးယောက်တောင်မန်းခင်တရားရုံးကအစိုးရရှင်ဒေမီယံဝီလျံစ်ကပြောဆိုထားပါတယ်။ ယူကရိန်းပေါ်ကျူးလွန်မှုတွေအတွက်ရုရှားနိုင်ငံကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေထုတ်သိမသင့်ထွေထွေညီလာခံမှာကြာသပတေးနေ့မဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။လူ့ခွင့်ရေးကောင်စီကနေရုရှားကိုထုတ်ဖို့အတွက်ဖွဲ့ဝင်နိုင်ငံ193နိုင်ငံနဲ့သုံးပုံတစ်ပုံကထောက်ခံမှုရဖို့လိုပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ခြေဆိုင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကလက်တွေ့အရေးယူဆောင်ရွက်နေတဲ့အခွင့်အာဏာမရှိပေမဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးခွင့်ရှိပါတယ်။ယူကရိန်းနိုင်ငံ KF မြို့တော်နီးရုရှားတပ်တွေဆုတ်ခွာသွားတဲ့မြို့တွေမှာအလောင်းတွေအများပြားကိုတွေ့ရှိခဲ့ရပြီးတဲ့နောက်လူ့ခွင့်ရေးကောင်စီကနေထုတ်ပြဖို့အမေရိကန်ကဥဆောင်တိုက်တွန်းလိုက်တာပါယူကရိန်းမှာရုရှားတပ်ဖွဲ့ဝင်တွေစစ်ရဆုံးမှုတွေကျူးလွန်နေလို့ယုံကြည်ထားကြောင်းနဲ့ဒီလိုကျူးလွန်မှုတွေအတွက်တာဝန်ယူရမှာဖြစ်တယ်လို့လူ့ခွင့်ရေးကောင်စီမှာရုရှားနိုင်ငံပါဝင်နေတာဟာရည်စရာဖြစ်နေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါ-သောမတ်ဂရင်းဖီးကလည်းပြောဆိုထားပါတယ်ဖေဖော်ဝါရီ24ရက်နေ့မှာရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်စင်ကားဆလို့ကုလသမဂ္ဂထရီနီလကမှာရုရှားရဲ့လူရည်တွေပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်နှစ်ချိန်ချမှတ်ထားဥပါတယ်ယူကရိန်းနိုင်ငံ KF မြို့တော်အနီးရုရှားတပ်တွေဆုတ်ခွာသွားတဲ့မြို့တွေကလမ်းတွေပေါ်မှာအလောင်းတွေနဲ့အစုလိုက်ပြုံလိုက်မြုပ်နှံထားတဲ့နေရာတွေကိုတွေ့ရှိခဲ့ရတဲ့အတွက်နိုင်ငံကဝေဝံမှုတွေအကြီးအကျယ်ထွက်ပေါ်ခဲ့ပြီးတဲ့နောက်ဘူကာမြို့ကအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ပုံရံမင်းကြီးဖရန်စစ်ကလည်းပြစ်တင်ရှုတ်ချလိုက်ပါတယ်ယူကရိန်းကနောက်ဆုံးသတင်းတွေဟာစိတ်သက်သာစရာတွေနဲ့မျှော်လင့်ချက်တွေဖြစ်ရမယ့်အစားရက်ဆက်ချင်းချင်းမှုသတင်းတွေသာဖြစ်နေတယ်လို့လည်းကက်သလစ်ခရစ်ယာန်သာသနာပိုင်ပုံရံမင်းကြီးကဗိုလ်တူးနေဗက်တီကန်ကျောင်းတော်ကအပတ်စဉ်ဝတ်ပြုပွဲမှာမင်ကြားခဲ့တာပါအခမ်းအနားအတွင်းဘူကာမြို့ကရတဲ့အလံတစ်ခုကိုလည်းပုံရံမင်းကြီးကပြည့်ချက်ရှိမှာနံပြခဲ့ပါတယ်ရုရှားကတော့စစ်ရဆွေးမှုကျူးလွန်မှုဆွဆွဲချက်တွေကိုငြင်းဆန်ထားပြီးယူကရိန်းကတမင်ဆက်ဆက်ဖန်တီးထားတာလို့တုံ့ပြန်ထားပါတယ်ပုံရံမင်းကြီးကတော့ရုရှားရဲ့ရန်လိုတဲ့လူရဲ့အပေါ်နိုင်ငံတကာဖွဲ့စည်းတွေကဟန်တားနိုင်စွာမရှိတဲ့အပေါ်စစ်ပစ်ကြောင်မင်ကြားခဲ့တာပါဒုတိယကမ္ဘာစစ်ပြီးနောက်ပိုင်းငင်းချမ်းရေးတမိုင်းတွေအတွက်အုံမြင့်ချနိုင်မှုကြိုးစားခဲ့ကြပေမဲ့အင်အားကြီးသူတွေကြားပြိုင်ဆိုင်မှုတွေဆက်လက်ကြီးထွားနေသေးပဲလို့လည်းပုံရံမင်းကြီးကမှတ်ချက်ပေးမင်ကြားခဲ့ပါတယ်ခင်ဗျာ
အဲ့ဒါမနေ့ပြန်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိ524 kHz 12113ညာ540 kHz 14133ညာ551 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ကသတင်းလေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါစစ်တပ်အာဏာသိမ်းကြတဲ့ကမြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးခဲ့တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးသောမတ်ဘိုက်ဒါနဲ့တွေ့ဆုံဆွေးနွေးခဲ့ရတာကိုတင်ပို့ထားပါကြောင်းအမေရိကန်ကွန်ဂရက်စီနိတ်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကဧပြီလ6ရက်နေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်မြန်မာတပ်မတော်ဟာစစ်အာဏာသိမ်းပြီးကြတဲ့ကအတိုက်ခံတွေကိုအရှိန်မြင့်ပြီးအကြမ်းဖက်ဖိနှိပ်နေတယ်လို့လည်းအဲ့ဒီကြေညာချက်မှာပါရှိပါတယ်အဲ့ဒီအထက်မှာဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်းနဲ့နိုင်ငံရေးအကျဉ်းသားတွေကိုဆက်လက်ဖမ်းဆီးထားတယ်လို့လည်းဖော်ပြထားပါဗျ။အဲ့ဒီလိုလုပ်ခဲ့တာဟာစစ်ကောင်စီကိုရှောင်ကွင်းကျော်လွှားပြီးမြန်မာပြည်သူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးတာလည်းဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီအတွက်အမေရိကန်ပြည်ထောင်စုနဲ့မိမိတို့ဒေသတွင်းကမဟာမိတ်တွေကနေပိုမိုပြီးစူးစမ်းလှုပ်ဆောင်ကြဖို့အတွက်တန်အမတ်ကြီးနဲ့မိမိတို့ဆွေးနွေးခဲ့တယ်လို့လည်းရေးသားထားပါဗျ။အဲ့ဒီအတွက်မိမိရဲ့မဲဆန္ဒနဲ့ဖြစ်တဲ့ကင်တာဂီပြည်နယ်မှာရှိကြတဲ့မြန်မာနိုင်ငံသားတွေနဲ့အတူမြန်မာပြည်ဒီမိုကရေစီရေးအတွက်ပန်းနိုင်ရောက်တဲ့အထိဆက်လက်တိုက်ပွဲဝင်သွားမယ်လို့လည်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ထိန်းချုပ်ရာဒေသမှာကိုဗစ်ကပ်ရောဂါကူးစက်မှုမြင့်တက်နေတဲ့အတွက်ပန်းစမ်းမြို့တော်မှာရှိတဲ့ကျန်းမာရေးဝန်ထမ်းနေတဲ့တွင်မလုံလောက်တော့ပဲစေတနာဝန်ထမ်းအကူတွေကိုဖိတ်ခေါ်နေပါတယ်။လက်ရှိကူးစက်မှုအနေအထားတွေကို VOA ကနေလာရှိုးမြို့မှာအခြေစိုက်တဲ့ UWSA ဆက်ဆံရေးယုံတာဝန်ခံဦးညီရန်ကိုဆက်သွယ်မေးမြန်းခဲ့ရမှာသူတို့နယ်မြေကိုတရုတ်ကျက်ချင်းဒီအဖွဲ့ကနေကူညီနေတယ်လို့ပြောပါတယ်
။ကျွန်တော်တို့ဒီပေါင်းဆောင်မြို့ရဲ့ပြီးတော့ဒီမန်လင်းခရိုင်မိုင်းပေါက်ခရိုင်မှာကျွန်တော်တို့ဒီဟွာပြန်ပေါ်မှုတွေတိုးပွားနေတာတော့ရှိတယ်နော်။အထောင်ချီထောင်ချီဖြစ်နေတာတော့တွေ့တယ်နော်။ဒါပေမဲ့ကျွန်တော်တို့ဒီတရုတ်ပြည်ကချမ်းသာဒီချက်ချင်းတွေအတင်းအနေပြီးမှကျွန်တော်တို့ကိုဒီကူပေါင်းဒီကူတာရေးပိုင်းဆိုင်ရာမှာလေးရှိတယ်နော
်ဝါပြည်နယ်ကျန်းမာရေးဌာနယောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကပန်စမ်းမြို့မှာကူးစက်ယောဂါဟာပြင်းထန်မှုရှိပြီးလုပ်ငန်းအသီးသီးနဲ့ကျေးရွာတွေမှာပါကူးစက်နေကြောင်းဧပြီလ5ရက်နေ့ကထုတ်ပြန်ထားပါတယ် အဲ့ဒီလိုအခြေအနေတွေကြောင့်ပြီးခဲ့တဲ့မတ်လ25ရက်နေ့ကနေဒီလဧပြီလ10ရက်နေ့အထိမလိုအပ်ရင်အိမ်ပြင်မထွက်ရလော့ခ်ဒေါင်းသတ်မှတ်ထားပါတယ်။တချိန်တည်းမှာပဲဒေသခံတွေအနေနဲ့လဲစီးပွားရေးလုပ်ငန်းတွေရပ်ဆိုင်တာအလုပ်ကိုင်တွေမသွားရတာကြောင့်အခက်အခဲတွေရှိနေကြတယ်လို့လည်းသိရပါတယ်။မြန်မာနိုင်ငံမှာနိုင်ငံသားဝင်ငွေထိန်းချုပ်တဲ့ဥပဒေတရားကိုချမှတ်ပြီးဗဟိုဘဏ်ကထိန်းချုပ်လိုက်တာကြောင့်မြန်မာနိုင်ငံမှာရှိတဲ့မိမိတို့စီးပွားရေးလုပ်ငန်းတွေကြီးမားတဲ့စိန်ခေါ်မှုတွေအခက်အခဲတွေနဲ့ကြုံတွေ့ရလိမ့်မယ်လို့ရန်ကုန်မှာရှိတဲ့စင်ကာပူနဲ့ဂျပန်တန်ယုံတို့ကကြေညာချက်အသီးသီးထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံမှာရှိကြတဲ့မိမိတို့ရဲ့စီးပွားရေးကုမ္ပဏီတွေအနေနဲ့ဆက်လက်လုပ်ကိုင်ဖို့လဲအခက်အခဲတွေအများအပြားကြုံတွေ့နိုင်တယ်လို့စင်ကာပူတန်ယုံကဒီလ AB 6ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။အလားတူရန်ကုန်မှာရှိတဲ့ဂျပန်တန်ယုံကလည်းမြန်မာနိုင်ငံကဗဟိုဘဏ်ရဲ့ဒေါ်လာမူဝါဒကြေညာချက်ကိုလိုက်နာတဲ့အခါမှာမြန်မာနိုင်ငံအတွင်းလုပ်ကိုင်နေကြတဲ့ဂျပန်ကုမ္ပဏီတွေအနေနဲ့အခက်အခဲများစွာရင်ဆိုင်ရမှာဖြစ်ပြီးဆက်လက်လုပ်ကိုင်ဖို့တောင်းခဲယဉ်လာလိမ့်မယ်ဖြစ်ကြောင်း AB လ4ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအတွက်ချမှတ်ထားတဲ့ဥပဒေသစ်မှာပါဝင်တဲ့အပိုက်နှစ်ကားငယ်အရမြန်မာနိုင်ငံမှာရှိတဲ့မိမိတို့ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ချွင်းချက်အနေနဲ့ကင်းလွတ်ခွင့်ပေးဖို့စင်ကာပူနဲ့ဂျပန်တန်ယုံတို့ကတောင်းဆိုခဲ့ပါတယ်။ဧပြီလ3ရက်နေ့ကမြန်မာစစ်ကောင်စီကနေနိုင်ငံသားဝင်ငွေထိန်းချုပ်တဲ့ဥပဒေသစ်တရက်ပြဋ္ဌာန်းခဲ့တဲ့အတွက်ကြောင့်မြန်မာနိုင်ငံမှာရှိကြတဲ့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လည်းထိခိုက်မှုတွေကြုံတွေ့ကြရပါတယ်။အခက်အခဲတွေနဲ့ကြုံတွေ့နေရတဲ့ဝင်းကြီးချုပ်အမခန်ဖေရှားရေးအယုံကြည်မရှိအစိုးမဲခွဲမဲ့ကိစ္စကိုပိတ်ပင်တာဟာဖွဲ့စည်းပုံနဲ့မညီဘူးလို့ရှောက်ထားချက်ကိုပါကစ္စတန်တရားရုံးကဗုဒ္ဓဦးနေ့မှာဆုံးဖြတ်ချက်မချမှတ်ဘဲရွှေ့ဆိုင်းလိုက်ပါတယ်။တရားသူကြီးချုပ်ဦးမာအတဲလ်ဘန်ဒီယယ်ကြီးကြက်တဲ့၅ဦးထိုင်တရားရုံးချုပ်ဟာကြာသာပတင်းနေ့မှာပြန်လည်ရုံးထိုင်ပြီးဆုံးဖြတ်ချက်ချမှတ်ဖွယ်ရှိပါတယ်။ဒီအမှုမှာအမတ်342ဦးပါဝင်တဲ့ပါကစ္စတန်အောက်လွှတ်တော်အစည်းအဝေးမှာဝန်ကြီးချုပ်အမန်ခန်းအပေါ်အယုံကြည်မရှိအဆိုတင်သွင်းဖို့ကြိုးစားရာကစတင်ခဲ့တာပါဝန်ကြီးချုပ်ရဲ့အာဏာရပါတီကအမတ်နှစ်ဒါဇင်ခန့်နဲ့ညွန်ပေါင်းအစိုးရတွေကပါတီတချို့လည်းအတိုက်အခံဘက်ကိုပူးပေါင်းသွားပြီးနောက်မှာဝန်ကြီးချုပ်ဟာအယုံကြည်မရှိအဆိုမဲခွဲရင်ရှုံးနိမ့်မဲ့အခြေအနေဆက်ရောက်နေပါတယ်ဒါပေမဲ့အာဏာရပါတီဝင်တဦးဖြစ်တဲ့လွတ်တော်ဒုတိယဥက္ကဋ္ဌကွာစီယန်ရှားစူရီကဒီအယုံကြည်မရှိအဆိုတင်သွင်းသူတွေရဲ့နောက်ွယ်မှာပြည်ပအင်အားစုတွေရှိတယ်ဆိုပြီးအဲ့ဒီအဆိုကိုပိတ်ပင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
တရင်တွေကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စွန်မင်းတို့ပြောပြသွားတာပါဆက်လက်ပြီးတော့ဆက်သွယ်မေးမြန်းချက်တဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါတော့မယ်ခင်ဗျာမြန်မာနိုင်ငံဆိုင်ရာအမေရိကန်ဥပဒေမူကြမ်း Burma Act of 2021ကိုအမေရိကန်အောက်လွှတ်တော်ကနေပြီးတော့ April 6ရက်နေ့မှာအတည်ပြုလိုက်ပါတယ်ဒီဥပဒေမူကြမ်းမှာမြန်မာဒီမိုကရေစီရေးကိုကူညီအားပေးဖို့နဲ့အာဏာသိမ်းစစ်ကောင်စီကိုဖိအားပေးဆောင်ရွက်သွားဖို့အချက်တွေပါဝင်ပါတယ်ဒီမူကြမ်းဥပဒေအတည်ဖြစ်လာဖို့စီးယုံလုံဆောင်မှုလုပ်ငန်းတွေမှာပါဝင်ခဲ့တဲ့ Maryland ပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့မှအမှုဆောင်ညွှန်ကြားရေးမှူးဇိုသုံးမုံကိုကျွန်တော်ကပဲဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်ဥပဒေ Burma Act of 2021ကို April 6ရက်နေ့မှာအမေရိကန်အောက်လွှတ်တော်မှာ Democrat နဲ့ Republican ပါတီနှစ်ခုစလုံးကထောက်ခံပြီးအတည်ပြုလိုက်တာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုပြီးခဲ့တဲ့2021ခုနှစ်အောက်တိုဘာလကစတင်ပြီးအမေရိကန်လွှတ်တော်မှာတင်သွင်းခဲ့တာဖြစ်ပါတယ်။ဒီမူကြမ်းဥပဒေဖြစ်လာခဲ့ရင်မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုအတွက်အများကြီးအထောက်အကူဖြစ်နိုင်တယ်လို့မြန်မာဒီမိုကရေစီအရေးလှုပ်ရှားဆောင်ရွက်နေတဲ့အမေရိကန်ပြည်ထောင်စုမယ်ရီလန်းပြည်နယ်ချင်းတိုင်းရင်းသားများအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးဇိုသုံးမုံကပြောဆိုပါတယ
်နိုင်ငံကြီးအရာစံတမာရေးအရာအထောက်အကူအများကြီးဖြစ်လာမယ်နံပါတ်၁ကနိုင်ငံချင်းဝင်ကြီးဌာနမှာ State Department မှာ Special Coordinator ဆိုတဲ့နေရာအသစ်ကိုရှိရမယ်တဲ့အတတော်လေးကောင်းတယ်နောက်တစ်ချက်က accountability ဆိုတာဟာအခုစစ်တပ်ကချုပ်ဖောက်နေတဲ့ကွာတော်များများရှိတယ်အဲ့ဒါဟာကိုလည်းဟိုအရေးယူသွားမယ်ဆိုတာပါတယ်ပြီးတော့နောက်တစ်ချက် humanitarian assistance humanitarian ဆန္ဒထောက်ပံ့ပါမို့ပြီးတော့ civil society တို့အတွက်ဆိုပြီးတော့290 million US dollar million ကိုထောက်ပံ့မယ်တဲ့
ဟုတ်ကဲ့
ဆိုတော့တော်တော်လေးအသက်အရှာကောင်းတယ
်ဟုတ်ကဲ့ဆိုတော့ဒီဥပဒေမူကြမ်းကိုအတည်ပြုလိုက်ပြီဆိုတော့ဥပဒေမူကြမ်းဥပဒေဖြစ်လာဖို့အတွက်ဘာတွေဆက်လုပ်ရအောင်မလဲခင်ဗျာ
နှစ်ဆင့်ကြံသေးတယ်နောက်တစ်ဆင့်ကတော့အထက်စွတ်တော်စီလိုက်ကအတည်ပြုဖို့လိုတယ်မယ်ရီလန်းရဲ့စီနေတာ ဘန်ကာဒင်ကလေးညာကိုပေါင်းစားလုံးလိုက်တယ်။ဒါပေမဲ့အခုထိကျွန်တော်တို့ရီပါဘလစ်ကန်စီနတာဖက်ကနေတယောက်အတော်မှအခုထိအပြည့်မပြည့်ပါသေးဘူး။ဒါကြောင့်မို့ဟိုအဓိကကျွန်တော်တို့ဒီအင်ဂျီယာနာတို့ကျွန်တော်တို့ဗမာပြည်ကလေများတဲ့နေရာတက်ဆတ်တို့အိုဟိုင်းယိုတို့များများအက်ဒ်ဗိုကေစီလောက်ပို့လို့ရတယ်။
ချင်းတိုင်းရင်းသားနဲ့မြန်မာနိုင်ငံသားတွေအများအပြားရှိတဲ့ Maryland ပြည်နယ်ကအထက်လွှတ်တော်အမတ် Ben Carter ကတော့လက်မှတ်ထိုးထားပြီးဖြစ်ပေမဲ့စီနိတ်လွှတ်တော်နိုင်ငံခြားရေးကော်မတီအဖွဲ့ဝင်တဦးဖြစ်တဲ့ Indiana ပြည်နယ် Republican အမတ် Todd Young ကပူးတွဲလက်မှတ်မထိုးသေးတဲ့အတွက်ဆက်လက်တိုက်တွန်းဖို့လိုနေသေးတယ်လို့ဇိုသုံးမွန်ကပြောဆိုပါတယ်။ဒါကြောင့်မြန်မာအများစုရှိတဲ့ Indiana အပါအဝင် Republican အထက်လွှတ်တော်အမတ်တွေကိုစီယုံတိုက်တွန်းကြဖို့သူကလှုံ့ဆော်ထားပါတယ်။ဒီဥပဒေမူကြမ်းကိုအထက်လွှတ်တော်မှဒီမိုကရက်အမတ်25ဦးထောက်ခံထားပြီးဖြစ်ပေမဲ့ရီပါဘလစ်ကန်အမတ်2ဦးတယောက်ကမှထောက်ခံခြင်းမရှိသေးတဲ့အတွက်ဝိုင်းဝန်းကြိုးပမ်းကြဖို့ဇိုသုံးမွန်ကတိုက်တွန်းခဲ့ပါတယ်။ဒီဥပဒေမူကြမ်းကိုအောက်လွှတ်တော်ကအတည်ပြုလိုက်တဲ့အပေါ်မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေကိုစောင့်ကြည့်နေတဲ့ Global Witness အဖွဲ့ကြီးကလည်းကြိုဆိုလိုက်ပါတယ်။အခုမြန်မာဥပဒေမူကြမ်း2021မှာအာဏာသိမ်းစစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းဖြစ်တဲ့ရင်နံတဲ့သဘာဝတဝင်းလုပ်ငန်းအပါအဝင်ပုံမထိရောက်တဲ့ပိတ်ဆို့အရေးယူမှုတွေကိုလှုပ်ဖို့ပါဝင်သလိုမြမဒီမိုကရေစီအရေးနဲ့လူသားချင်းစာနာမှုအကူအညီ9နှစ်စာအတွက်အမေရိကန်ဒေါ်လာတန်450ထောက်ပံ့ပေးဖို့ကိုလည်းပါဝင်တယ်လို့ Global Witness အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီဥပဒေမူကြမ်းအတည်ဖြစ်လာခဲ့ရင်အမေရိကန်အစိုးရအနေနဲ့မြမစစ်အစိုးရအပေါ်ထိရောက်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်ရမှာဖြစ်ပါတယ်ဒါအပြင်မြမအရေးညှိနှိုင်းပူးပေါင်းဆောင်ရွက်ရမယ့်အရာရှိတူကိုလည်းအမေရိကန်အစိုးရကခံထားရမှာဖြစ်တဲ့အတွက်လုပ်ငန်းတွေပုံမထိရောက်မြန်ဆန်လာမှာဖြစ်ပြီးရိုဟင်ဂျာအပါအဝင်ချင်းပြည်နယ်နဲ့မြန်မာပြည်အနှံ့ကမြန်မာအာဏာသိမ်းစစ်ကောင်စီတပ်တွေကျူးလွန်တဲ့ရက်စက်တန်းကျုပ်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုလည်းအရေးယူဖို့လှုံ့ဆော်နိုင်မှာဖြစ်တယ်လို့မေရီလန်းပြည်နယ်ကချင်းတိုင်းရင်းသားများအဖွဲ့အမှုဆောင်ညွှန်ကြားမှုဇိုသုံးမုံကပြောဆိုခဲ့ပါတယ်ဒါကတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်အဥပဒေကိုအောက်လွှတ်တော်ကအတည်ပြုခဲ့တဲ့အကြောင်းတင်ပြပေးတာပါ။ပြန်ပေးခဲ့တာပါခင်ဗျာ။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါအောင်မယ်။ NCA အပြည့်အစာချုပ်မှလက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်ဖွဲ့ RCSS SSA ရဲ့ရှမ်းပြည်တောင်ပိုင်းမိုင်းတုံမြို့နယ်မိုင်းထားဒေသအတွင်းကတပ်စခန်းကို UWSA ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့တွေကတပ်တွေကတိုက်ခိုက်ခဲ့တယ်လို့နှစ်ဖက်အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။နယ်မြေပြဿနာကြောင့်တိုက်ပွဲတွေဖြစ်နေတာကိုလေးလာသူတွေကသုံးသပ်ထားပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကဆက်ပြောပြပါမယ
်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းတုံမြို့နယ်မိုင်းထားဒေသမှာရှိတဲ့တောင်ပိုင်းရှမ်းပြည်တပ်ဖွဲ့ RCSS SSA ရဲ့တပ်စခန်းတစ်ခုကို UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့တွေက April 5ရက်အင်္ဂါနေ့ကဝန်ရောက်တိုက်ခိုက်ခဲ့တယ်လို့ RCSS ရဲ့ပြောခွင့်ရဗိုလ်မှူးဆိုင်ခန်းဆိုင်ကပြောပါတယ်
အဲ့ဒီကစင်ကြတော့ဒီမင်းကဧကွေရဲ့9မျက်နှင်းတော့ဒီခန်းစင်ချိန်7နာရီလောက်မြင့်ခင်းတော့မှာပေါ့ဒီ UDSA လက်အခံဖြစ်တဲ့အခုတိစစ်တွေကကျွန်တော်ဒီအောင်ဆိုတဲ့အခန်းတော့စက်ပြီးတော့မှတက်ကြဲက10မိနစ်15မိနစ်လောက်ကြာမယ်ဒီနောက်ပြန်ဆွတ်သွားတယ်ဒီနေ့ကြည့်ကြတော့တက်ကြဲစက်မဖြစ်တော့ဘူးခင်ဗျာဒါမှမဟုတ်ဒီရေးတင်မှာမှုတော့ရှိနေတော့ပါခင်ဗျာအဲ့တက်ကြဲအချိန်ကြီးဖြစ်ခက်တန်ရန်ရလာပြီးဒီစိတ်ကြတော့မရှိရသေးခင်ဗျာအဲ့ပါတန်ကြီးချစ်ချစ်နဲ့လာတယ်ဆိုတော့အဲ့ကျတော့
ဝတ်တပ်ဖွဲ့တွေက RCSS ရဲ့မိုင်းထားဒေတာစကန်တုံးကိုမနက်ပိုင်းမှာတစ်ကြိမ်မွန်လွဲပိုင်းမှာတစ်ကြိမ်တိုက်ခိုက်ခဲ့တာဖြစ်ပြီးဘာကြောင့်တိုက်ခိုက်တာလဲဆိုတာနဲ့ထိခိုက်မှုတွေကိုတော့မသိရသေးဘူးလို့သူကပြောပါတယ် UWSA ဝတ်တပ်ဖွဲ့ရဲ့လာရှိုမြို့ဆက်ဆံရေးတာဝန်ခံဦးညီရန်ကလည်း April 5ရက်နေ့ကနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုအတည်ပြုပြောပေမဲ့အသေးစိတ်အခြေအနေကိုသူမသိရသေးဘူးလို့ပြောပါတယ်
ဟုတ်တယ်ကျွန်တော်တို့ဝတ်တောင်ပိုင်းနဲ့အားကျဲဆွဲမယ်မင်းကနေလေတော့ပေါ့နော်ဒီတိုက်ပွဲဖြစ်တာတော့မှန်တယ်ပေါ့နော
် UWSA အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့အင်္ဂါနေ့မနက်ပိုင်း UWSA ထိန်းချုပ်နယ်မြေမိုင်းထားဒေသမှာလုံခြုံရေးတာဝန်ထမ်းဆောင်နေတဲ့တပ်ဖွဲ့ဝင်အင်အား18ဦးစခန်းချရနေရကို RCSS တပ်တွေကအင်အား20ခန်းကနေကျူးကျော်ဝင်ရောက်လာပြီးအခြေအတင်ဖြစ်နေစဉ် RCSS ဘက်ကပြစ်ခတ်မှုကြောင့်ဝတ်တပ်ဖွဲ့ဝင်ရဲဘော်သူကြာဆုံးခဲ့ပါတယ်နောက်ပိုင်းတစ်ဆက်တည်းနယ်မြေရှင်းလင်းရေးလှုပ်ဆောင်နေစဉ်အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့လို့ RCSS ဘက်က5ဦးကြာဆုံးပြီးလက်နက်ငယ်6လက်ရရှိခဲ့တယ်လို့ UWSA တပ်ဖွဲ့ဝင်2ဦးဒဏ်ရာအနည်းငယ်ရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်အရှေ့ပိုင်းဒေသမှာနယ်မြေပိုင်ဆိုင်မှုပြဿနာနဲ့ပတ်သက်ပြီးနှစ်ဖက်အဖွဲ့တွေကြားအခြေအနေတင်းမာမှုတွေရှိနေကြတာပါ။အခုနောက်ဆုံးဖြစ်ပွားတဲ့စစ်ရေးပဋိပက္ခတွေကိုနှစ်ဖက်အဖွဲ့တွေညှိနှိုင်းဖြည့်ရှင်းသွားမယ်လို့ဗိုလ်မှူးဆိုင်ခန်းဆိုင်ကဆက်ပြီးပြောပါတယ်။
ကျွန်တော်တို့ကတော့ဒီနယ်မြေခံစပ်နှစ်ဖက်စလုံးရှိတဲ့နယ်မြေခံစပ်တွေကိုကျွန်တော်တို့ဆက်ညှိနှိုင်းပြီးတော့မှဖြည့်ရှင်းသွားဖို့ရ ိတယ်ခင်ဗျ။ဒီရေးနဲ့ဖြည့်ရှိလို့ရှိရင်ကတော့မင်းနာဟိုပဲရှိရလေ
။မိုင်းထားဒေသမှာ RCSS နဲ့ UWSA အဖွဲ့တွေရဲ့တပ်စခန်းတွေရှိနေကြပြီးနေမြေပိုင်ဆိုင်မှုပြဿနာတွေလည်းရှိနေပါဗျ။ဒါကြောင့်အခုလိုပြစ်ခတ်တိုက်ခိုက်မှုတွေရှိလာနေတယ်လို့ရှမ်းတန်တော်ဆင့်သတင်းဌာနအေဒီတာချုပ်ဆိုင်းမင်းကအခုလိုပြောပါဗျ။
အမှန်တော့ဒီကိစ္စကဒီမင်းသားဆိုတဲ့မြင့်ခွဲကဒီစာရက်ကလေးကဦးသိန်းစုံစိုးရကအစီအစဉ်ဆက်ထားချက်အဖြစ်နေခိုင်းနေလေဒီအကလေးကပြဿနာကဒီမရှိမရှိအဲ့လိုမျိုးပေါ့နော်အမှန်တော့ကလည်းဒီ1998ကလေးကရောက်လာတဲ့ဒေတာဆိုတော့ရှင်းပြလို့ရှိရင်ဝိုင်းအားကအဲ့ဒီမှာကပုံများရဲ့ RCSS ကလည်းဒီအဲ့ဒီမြို့ကိုဒီအထက်မှာကတော့ဝိုင်းနဲ့ RCSS နဲ့အတူရှိနေပြီးသားနေရလေပါမင်းဒီပန်းဆိုင်ကိုအမြင့်ခုံလေလို့ပြောလို့လည်းရတယ်တစ်ဖက်ကလည်းအဲ့လိုမျိုးဖြစ်အောင်တက်ကလည်းအစီအစဉ်တကျလိုက်ထားတဲ့ပုံစံတော့ဖြစ်တာပေါ့
UWSA အဖွဲ့ဟာ1989ခုနှစ်မှာနာဝတ္တစစ်အစိုးရနဲ့အပြစ်အခက်ရက်စဲခဲ့ပြီးနောက်ပိုင်း1995ခုနှစ်နောက်ပိုင်းမှာမိုင်းထားဒေသဘက်အခြေချလာပြီးအဲ့ဒီမှာမူလာတဲကရှိနေတဲ့ရှမ်းလက်နက်ကိုင်အဖွဲ့ဖြစ်တဲ့ခွန်စာဦးဆောင်တဲ့ MDA အဖွဲ့နဲ့တိုက်ပွဲဖြစ်ပွားလာခဲ့ပါတယ်1996ခုနှစ်မှာခွန်စာလက်နက်ချပြီးနောက်ပိုင်းကြံရှိနေတဲ့ရှမ်းလက်နက်ကိုင်အဖွဲ့ကိုဗိုလ်ချုပ်ကြီးစောရွက်စစ်ဦးဆောင်ပြီးရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA အဖွဲ့ကိုပြန်လည်ထူထောင်လာခဲ့ပါတယ်။မိုင်းထားဒေသကိုအခြေချလာတဲ့ UWSA တပ်ဖွဲ့နဲ့လည်းရန်ဖန်ရန်ခါတိုက်ပွဲတွေဖြစ်ပွားနေပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်တပ်ဖွဲ့ဟာပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့2017ခုနှစ်နှောင်းပိုင်းမှာပြည်ထောင်စုအဆင့်ငြိမ်းချမ်းရေးသဘောတူညီချက်စာချုပ်ချုပ်ဆိုခဲ့ပြီး2015ခုနှစ်ဖေဖော်ဝါရီလ12ရက်နေ့မှာ NCA အပြစ်အခက်ရက်စဲရေးစာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ
။ဒါကတော့ရှမ်းပြည်နယ်တဲကတိုက်ပွဲအခြေအနေတချို့ကိုကိုရမ်းမွန်ပြောပြသွားတာပါ။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်တောင်တွင်းချောင်းတောင်တွင်းချောင်းဒေသမှာလည်းစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေအကြားဧပြီလ6ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။မလာတဲကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ဒေသခံတွေလည်းအခက်အခဲတွေနဲ့ကြုံတွေ့နေရပါတယ်။မကွေးတိုင်းဂံကောဘက်မှာလည်းလုံခြုံမှုမရှိတဲ့အခြေအနေကြောင့်ဒေသခံတွေတီးနှံနေရိတ်သိမ်းဖို့အခက်အခဲတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခမောင်စိုးမင်းကဆက်ပြီးပြောပြပေးပါမယ်
။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်မုံရွာယာကြီးကလေးဝကာလန်ဘီကတောင်တွင်းကြောင်ဒေသမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေမနေ့ကအထိတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့ကတိုက်ပွဲဖြစ်ပွားတဲ့အခြေအနေတွေကြောင့်ကျေးရွာသားတွေထွက်ပြေးနေကြရပြီးအစားအသောက်အနေထိုင်အခက်အခဲဖြစ်နေကြတယ်လို့ဒေသခံတဦးကပြောပါတယ်
။ဟောသူတို့ကတက်ဆွဲထားတော့ဒီတရားတွေကလှမ်းပစ်တာရတိုက်တယ်။မနေ့ရင်းနဲ့အချိန်ပေါ်ကခုနှစ်နာရီလောက်ဆုံးကြီးရယ်ဝင်ဝါရယ်လက်ပံတော်ရယ်စခေါင်းကြီးရယ်အဲ့ဒါအဲ့ဒီလူတွေကတော့တော်ထဲမှာပဲပြီးနေကြတယ်ဗျ။စားတော့ဖို့သာတက်စားဖို့သာတက်တော့ပြဿနာရှိတယ်။စားတော့ဖို့ကပြီးတော့ပြီးတယ်တဲ့ဆိုရင်လူအလွတ်ပဲရင်းကြီးရတာဖြစ်တဲ့အတွက်စားတော့ပြီးပြီးကြောင်ကုန်ပြီးပြန်မသွားနိုင်တော့အဲ့ဒါစားဖို့သာတက်အဲ့ဒါအခက်အခဲဖြစ်တာ
။မင်းကင်းမြို့နယ်ထဲမှာကြေးဝါပေါင်း35ရွာတက်မနေ့ရှိတဲ့တောင်တွင်းကြောင်အရက်ဘက်ကိုစစ်ကောင်စီတပ်တွေစဝင်လာခဲ့တဲ့မလာတွေကရွာပေါင်းထက်ဝက်ကျော်ကဒေသခံတွေဘေးလွတ်ရာထွက်ပြေးနေကြရပါတယ်။မလ18ရက်နေ့ကကြော်ရွာအပါဝင်တောင်တွင်းကြောင်ဒေသတွေမှာပါဝင်တဲ့ရွာတွေမှာစစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲနေပြီးဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။အဲ့ဒီဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတွေမရှိသေးပါဘူး။အခုလိုစကိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာစစ်ရေးအခြေအနေဖြစ်ပွားနေတယ်လို့မကွေးတိုင်းကံကောမြို့နယ်ထဲမှာလည်းစစ်ကောင်စီကိုအားပေးထောက်ခံတဲ့ဖြူစောရီကျေးရွာတွေကတခြားရွာတွေကိုအနှောက်ယှက်ပေးနေတယ်လို့ဒေသခံတွေကပြောပါတယ်။စမ်းမြို့ကျေးရွာကဒေသခံတွေကသူတို့ကျေးရွာနဲ့နှစ်မိုင်ခွဲလောက်ဝေးတဲ့မြောက်ခရမ်းကျေးရွာကဖြူစောရီတွေကမကြာခဏလာရောက်ပစ်ခတ်နေလို့သီးနှံတွေရိတ်သိမ်းဖို့အခက်အခဲတွေ့နေကြောင်းကျေးရွာသားတဦးကပြောပါတယ်။
ရောက်ခရရလေးဖက်ကထွက်ထွက်ပြီးကျွန်တော်ရောက်ဖတ်တယ်လာပြီးမှတနက်တွေပိုင်းနဲ့ပြည့်လို့အဲ့လိုနေတယ်ဗျ။တရက်ချားနှစ်ရက်ချားအဲ့လိုမျိုးတွေလာပြီးမှတနက်နဲ့ပြည့်နေတယ်ဗျ။အဲကျွန်တော်တို့ရောက်ဖတ်တယ်ကိုပြည့်တာဗျ။တောင်သူတွေပဲတွေပါညာတွေတိတ်ငယ်ချီတွေကိုပြည့်တာဗျ။နနက်တန်ကြရင်တော့ပဲတိတ်ငယ်တွေပါညာတွေထားပြီးမှပြေးကြရတာဗျာ။ဘာလို့လဲအဲ့လိုလုပ်ကလဲဆိုတော့သူကတူတူရတော့တယ်။အခုကျွန်တော်တို့ဘက်ကတောင်သူတွေပါညာတွေတိတ်ငယ်ပြည့်တာရက်သားမလို့လို့ဒါလိုတွေလာပြည့်တယ်လို့ထင်တာဗျ။
ဆမ်းမြို့ကြီးဝါဟာနေအိန္ဒိယကျော်ရှိတဲ့ကြီးဝါလေးတစ်ပြားဖြစ်ပြီး2021ဒီဇင်ဘာလ22ရက်နေ့အခုနှစ်ဇန်နဝါရီလ18ရက်နေ့တို့မှာစစ်တပ်နဲ့ဖြူစော်ရီးတွေကလာရောက်မိရှို့ဖျက်ဆီးခဲ့တဲ့အတွေ့ရွာလုံးကျွမိလောင်ဆုံးရှုံးခဲ့ရပါတယ်။အဲ့ဒီရွာနဲ့ပတ်ဝန်းကျင်ကြီးဝါတဝိုက်မှာတိုက်ပွဲတွေဖြစ်ပွားတာမရှိဘဲလာရောက်မိရှို့သွားတာလို့ဒေသခံတွေကပြောပါတယ်။ ဒေသခံတွေဟာနေအိမ်တွေမီးလောင်ဆုံးရှုံးတဲ့အတွက်တောတောင်တွေထဲမှာနေထိုင်ကြရပြီးပြီးခဲ့တဲ့ရာသီကစိုက်ပျိုးခဲ့တဲ့လက်ကျန်သီးနှံတွေကိုအခြေအနေပေးရင်ပေးသလိုလာရောက်ရိတ်သိမ်းနေကြရပါတယ်ခင်ဗျာ
ကိုကမဆုံးမြပြပြသွားတာပါ VO ရဲ့ဂျာတာရီပရီနဲ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်နားတော်တာဆင်နေရတာပ
ါအမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မြန်မာစစ်တပ်ဟာရိုဟင်ဂျာလူနည်းစုတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကမတ်လ22ရက်နေ့မှာကြေညာခဲ့ပါတယ်လူမျိုးတုံးတပ်ဖြတ်မှုရဲ့လို့သတ်မှတ်လို့ရနိုင်တဲ့အခြေခံအကြောင်းအချက်တွေရှိပါတယ်။အဲ့ဒီအခြေခံအချက်တွေထဲမှာလူကုန်တိတ်ခါကင်းမဲ့အောင်အဲ့ဒီလူတွေဟာအန်ဒီရဲ့ပေးနိုင်တဲ့သူတွေဖြစ်တဲ့ဆိုပြီးဆယ်စုနှစ်နဲ့ချီကြာကြိုတင်စီမံပြီးတဖြည်းဖြည်းချင်းစီမံဆောင်ရွက်လာတာမျိုးဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။မြန်မာနိုင်ငံမှာမျိုးဆက်ပေါင်းများစွာနေထိုင်လာခဲ့ကြတဲ့ရိုဟင်ဂျာတွေဟာသူတို့ရဲ့အခွင့်အရေးတွေနိုင်ငံသားဖြစ်တည်မှုတွေတဖြည်းဖြည်းချင်းရုပ်သိမ်းခံခဲ့ကြရပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။1962ခုနှစ်မှာမြန်မာစစ်တပ်ကအာဏာသိမ်းလိုက်ပြီးမကြခင်မှာပဲရိုဟင်ဂျာလူနည်းစုတွေကိုမကောင်းဆိုးဝါးတွေအဖြစ်သတ်မှတ်ပြီးဖိနှိပ်ညှဉ်းပန်းမှုတွေလှုပ်လာခဲ့ပါတယ်။ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်ကရုပ်သိမ်းကြောက်ရွံ့မှုတွေဖြစ်လာအောင်လို့အာဓမ္မပြုကျင့်တပ်ဖြတ်ပြီးသူတို့ရဲ့လူမှုအတိုင်းအဝိုင်းကိုဖျက်ဆီးစခန်းသွင်းထားတာမျိုးတွေလှုပ်ဆောင်ခဲ့ပါတယ်။တခြားနိုင်ငံတွေမှာဖြစ်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်ကျူးလွန်မှုတွေဟာသမိုင်းကြောင်းအရရှင်ကြည့်ရင်တူညီနေတာတွေ့ရတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ရဝန္ဒာနိုင်ငံကတူစီလူမျိုးတွေကိုပိုးဟတ်တွေ၊ဂျူးလူမျိုးတွေကိုကြွက်တွေ၊ကပ်ပါးကောင်တွေလို့ပြောကြသလိုရိုဟင်ဂျာတွေဟာတန်းကောင်တွေ၊စုညောင်းတွေတိုင်းတပါးကျူးကျော်ဝင်ရောက်လာသူတွေလို့နှိုင်းရှင်ပြောဆိုခံခဲ့ကြရပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီကနေ့လူမျိုးတုံးတပ်ဖြတ်မှုနဲ့လူသားမျိုးနွယ်မှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရိုဟင်ဂျာတွေအပေါ်ကျူးလွန်ခဲ့တဲ့ဆိုတဲ့ကိစ္စကိုအဓိကထားကြေညာတာဖြစ်ပေမဲ့တခြားလူနည်းမျိုးငယ်စုတွေဘာသာရေးအရလူနည်းစုအုပ်စုတွေအပေါ်မြန်မာစစ်တပ်ဟာဆယ်စုနှစ်တည်းနဲ့ခြေပြီးတပ်ဖြတ်မှုတွေအာရမပြုကျင့်မှုတွေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကျူးလွန်နေတဲ့ဆိုတာကိုလည်းမေ့မထားသင့်ပါဘူး။အဲ့ဒီလိုကျူးလွန်မှုရှိနေတဲ့ဆိုတဲ့သတင်းတွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေသလိုမှတ်တမ်းတွေလည်းကောင်းမွန်စွာပြုစုထားကြပါရဲ။ဒါတွေဟာမြန်မာနိုင်ငံအတွင်းကပြည်နယ်တိုင်းဒေသအများအပြားမှာဖြစ်ပေါ်နေတာပါလို့ဝန်ကြီးဘလင်ကင်ကပြောသွားတာပါ။မြန်မာနိုင်ငံကနိုင်ငံတကာရာဇဝတ်မှုတွေကိုကြီးမားစွာချိုးဖောက်နေမှုနဲ့ပတ်သက်လို့အထောက်အထားတွေစုဆောင်ပြီးသုတေသနလုပ်နေတဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလွတ်လပ်တဲ့စုံစမ်းစစ်ဆေးရန်တရား IIMM ရဲ့လုပ်ငန်းတွေကိုအမေရိကန်ပြည်ထောင်စုကခိုင်မာစွာထောက်ခံပါတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်။မြန်မာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေနဲ့ဆိုင်တဲ့အခြေခံအကြောင်းတွေကိုချပြနေတဲ့တစ်ချိန်တည်းမှာပဲမတရားသဖြင့်ဖမ်းဆီးခံထားသူတွေပြန်လွတ်ပေးရေးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရေးအတွက်ကျိုးပန်းနေကြတဲ့မြန်မာပြည်သူတွေကိုပံ့ပိုးပေးရို့အတွက်လဲအမေရိကန်ကတပြိုင်နက်တည်းဆောင်ရွက်နေပါတယ်လို့လဲဝန်ကြီးဘလင်ကင်ကပြောပါတယ်။ရိုဟင်ဂျာတွေလက်တလောလိုအပ်နေတဲ့စာနာမှုဆိုင်ရာအကူအညီတွေနဲ့စစ်တပ်ရဲ့ဖိနှိပ်မှုတွေကြောင့်အကူအညီလိုအပ်နေသူတွေအတွက်နေထိုင်စရာပညာရေးကိစ္စဘေးဒုက္ခသင့်ခဲ့တဲ့သူတွေအတွက်စိတ်ပိုင်းဆိုင်ရာအထူးလိုအပ်ချက်တွေအတွက်2019ခုနှစ်ကစလို့အမေရိကန်ပြည်ထောင်စုကဒေါ်လာ 1.6 ဘီလီယံကူညီလှူဒန်းထားပြီးဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ပြောသွားတာပါစစ်တပ်ကကျူးလွန်နေတဲ့မှတ်တမ်းတွေဟာတဖြည်းဖြည်းများလာနေပါတယ် IIMM အဖွဲ့တစ်ခုတည်းကပြုစုထားတဲ့သက်သေထွက်ဆိုချက်တွေစာရွက်စာတမ်းအထောက်အထားတွေဓာတ်ပုံတွေဗီဒီယိုတွေကောင်းကင်ကရိုက်ထားတဲ့ဓာတ်ပုံတွေလူမှုကွန်ရက်တွေမှာရေးထားတဲ့သက်သေအထောက်အထားတွေကြီးပဲ 1.5 သန်းရှိပါတယ်ဒီကြောက်ရွံ့ထိတ်လန့်ပွဲပြစ်မှုတွေကိုကျူးလွန်ခဲ့သူတွေအနေနဲ့သူတို့ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုထွက်ဆိုရမယ်နေ့ရောက်လာပါလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်ဒီအပေါ်ဟာအမေရိကန်အစိုးရရဲ့အပေါ်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်လေးကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American အတန်ရဲ့ဂျာတာပနေနဲ့မနေ့ပတ်အတန်လွင့် season တွေကိုဆက်လက်နားတော်တာဆင်နေရပါခင်ဗျာကျွန်တော်ရဲ့အတန်လွင့်စီစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ49 kHz 6353လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာတော်တာဆင်နိုင်ပါတယ်။အခုဆက်လိုက်ပြီးတော့ကျွန်တော်ရဲ့အတန်လွင့်စီစဉ်တွေထဲမှာဆိုလို့ရှိရင်မြန်မာအရေးသုံးသပ်ချက်ပြည်သူ့ကျန်းမာရေးအစီအစဉ်နဲ့အားကစားဌာနစတဲ့အပတ်စဉ်တန်ဌာနအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးသွားဖို့အစီအစဉ်ထားပါတယ်။အခုပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ဥတော်ဇန်တာအပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုတင်ပြပါတော့မယ်။နှွေဦးတော်လန်ရေးနဲ့ရှစ်လေးလုံးဘလို့ကွာခြားပါသလဲ။သုံးသပ်တင်ပြထားပါတယ်။ February ဆရာနာသိန်းချိန်ကစတင်ခဲ့ပြီးအခုချိန်အထိရှင်သန်နေစေမြမနှွေဦးတော်လန်ရေးဟာ1988မှာဖြစ်ပွားခဲ့တဲ့ရှစ်လေးလုံးတော်လန်ရေးနဲ့လွန်စွာကွာခြားပြီးတော့ပြည်သူတွေခံစားရတဲ့အကြမ်းဖက်နှိပ်ကွပ်မှုတွေအတွက်တရားမျှတမှုရရှိလိမ့်မယ်အလားအလာရှိတယ်လို့Christopher Carnick ကဆိုပါတယ်ရှစ်လေးလုံးကာလက BBC သတင်းထောက်အခုမြန်မာ Accountability Project MAP မြန်မာတာဝန်ခံမှုရှိစေရေးစီမံချက်အဖွဲ့ရဲ့ Director Chris Garnick နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားတော်တာဆင်နိုင်ပါပြီခင
်ဗျာ Christopher Garnick ခင်ဗျာ88ရေခင်းနှုံးက journalist ခင်ဗျာနာမည်နဲ့88ရေတော်ပုံနဲ့ခွဲခြားလို့ကိုမရဘူးအခုတော့ခင်ဗျာဟာလူခွေတက်ကြွလှုပ်ရှားသူတနည်းပြောရင် campaigner ဖြစ်တယ်ဆိုတော့ဒီမနက်ကမှဖြစ်ပေါ်နေတဲ့ democracy အရေးအုံကြွတောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့ journalist တယောက်အနေနဲ့ချင်းကပ်ခဲ့တဲ့ချင်းကပ်မှုနဲ့အခု campaigner တယောက်အနေနဲ့ချင်းကပ်နေတဲ့ချင်းကပ်မှုဘယ်လိုကွာသလဲအတူတူပဲလားဆိုတော့ပထမဆုံးရှင်းပြပါခင်ဗျာ
As a journalist in 1988I reported on the facts. 1988
တုန်းကဒင်းတော့တယောက်နေနဲ့ကျွန်တော်ဟာအချက်လက်မှတ်တွေကိုသတင်းပို့ခဲ့ပါတယ်။ BBC ကမြန်မာနိုင်ငံတောင်မြောက်ရှေ့အနောက်နေရာနဲ့ငံသတင်းတွေကိုပထမဦးဆုံးရရှိတင်ပြခဲ့ပါတယ်။ဒါကြောင့်မြန်မာပြည်သူတွေနိုင်ငံတစ်ဝန်းလုံးကအမှန်တရားတွေကိုကြားသိရပြီးသူတို့အုံကြွားဖို့ခွန်အားဖြစ်စေခဲ့ပါတယ်။အခုဒီချိန်မှာတော့ကျွန်တော်ဟာစော်အုပ်စု campaigner တယောက်ဖြစ်ပါတယ်။ Accountability ကိုတာဝန်ယူမှုတာဝန်ခံမှုရှိစေဖြစ်ပါတယ်။ကျွန်တော်တို့အဓိကဥတည်နေတာကတော့ဗိုလ်ချုပ်မှုရင်းမြေအောင်လိုင်းနဲ့လက်ရောက်ခံတပ်သားတွေအရာရှိငယ်တွေထိဖြစ်ပါတယ်။ဆိုလိုတာကကျွန်တော်အဖွဲ့အစည်း MAP မြန်မာ Accountability Project ကဒီနှစ်မှာအမှု၅မှု Istanbul က Torture Code ညှဉ်းပန်းနှိပ်စက်မှုဆိုင်ရာတရားရုံးငွေကြေးခွာခြားမှုနဲ့ပတ်သက်ပြီးပါရီတရားရုံးနောက်ရှေ့အရှအင်ဒိုနီးရှားဒါမှမဟုတ်မလေးရှားတရားရုံးမှာ UK တရားရုံးမှာနဲ့နိုင်ငံတကာပြည်မှုဆိုင်ရာတရားရုံး ICC မှာတမှုအမှုတွေဖွင့်ထားပါတယ်။ဒီရုံးတွေမှာ Justice ကိုပေါ်ဆောင်နိုင်အောင်တရားဥပဒေနဲ့အညီအပြစ်မဲ့ပြည်သူတွေကိုပြစ်တတ်သူထောင်ထဲမှာတေးအောင်နှိမ့်ဆက်ညှဉ်းပန်းသူတွေမင်းအောင်လိုင်းပါဝင်အားလုံးကိုတရားစီရင်နိုင်မှုဥပဒေနဲ့အညီလှုပ်ဆောင်နေပါတယ်။ကမ္ဘာတစ်လောကတရားရုံးတွေမှာလှုပ်ဆောင်နေတာဖြစ်ပြီးမင်းအောင်လိုင်းနဲ့သူ့ဘုချုပ်တွေပြေးနိုင်ပါတယ်။ဒါပေမဲ့သူတို့ပေါ်အောင်နေလို့မရတော့ပါဘူး။ဒါကြောင့်အခုလှုပ်ဆောင်နေတဲ့ဒီလှုပ်ရွက်တွေဟာ1988တုန်းကကျွန်တော်လှုပ်ဆောင်ခဲ့တာတွေနဲ့တိတ်ကွာခြားပါတယ်။88တုန်းက information တွေသတင်းချက်လက်တွေကြီးဖြစ်ပြီးတော့မြန်မာပြည်သူတွေကိုသတင်းမှန်တွေပြောကြားခဲ့ပါတယ်။ခုတခါကျွန်တော်လုပ်နေတာကတော့မြန်မာပြည်သူတွေအတွက်တရားမျှတမှုရရှိဖြစ်ပါတယ်။
ဒီ88ရေတော်ပုံနဲ့အခုနွေဦးတော်လှန်ရေးဖြစ်ရတဲ့အကြောင်းရင်းတွေကဘယ်လိုကွာသလဲဆိုတာနည်းနည်းလေးနှိုင်းရှင်းပြောပါအောင် Chris.
The big difference is that there was an election. There was an election in November 2000.
အကြောင်းရင်းကြီးမတူကြပါဘူး။အကြီးကျယ်ခြားနားမှုကတော့2020နိုဝင်ဘာမှာရွေးကောက်ပွဲတရရှိခဲ့ပြီးမြန်မာပြည်သူတွေဘာလို့ရင်နေရတယ်ဆိုတာမြန်မာတပြည်လုံးတစ်ကမ္ဘာလုံးနိုင်ငံတကာတန်တမန်တွေကုလသမဂ္ဂအားလုံးကသဘောပေါက်နားလည်ခဲ့ကြပါတယ်မြန်မာပြည်သူတွေဟာစစ်တပ်ကိုနိုင်ငံရေးကဖယ်ရှားခြင်းနဲ့စစ်တမ်းရကိုပြန်ဆွေးခြင်းနဲ့ဒီမိုကရေစီဆွေးရောက်ကိုသာလိုချင်နေကြတဲ့အချိန်ဖြစ်ပါတယ်88တုန်းကကျောင်းသားတစုနောက်ခွဲကလှုပ်ဆောင်မှုတွေကြောင့်စုပူတာဖြစ်တဲ့ဘာညာဒါကြောင့်စုပူသူတွေကိုပြစ်ခတ်ရတာဖြစ်တယ်လို့ဆိုခဲ့ပါတယ်အခုဒီချိန်ကတော့အဲ့လိုပြောလို့မရနိုင်တော့ပါဘူးပြည်သူတွေဟာရွေးကောက်ပွဲရလာတဲ့ဒီမိုကရေစီဆွေးရောက်ကိုလိုချင်နေကြတာဖြစ်ပါတယ်ဒါအပြင်2015ခုနှစ်ကစပြီးမြန်မာနိုင်ငံမှာ liberalization လို့ခေါ်တဲ့ shopping ပေးမှုတွေအများကြီးရှိခဲ့တာပါ internet တွေချေချေမြင့်အသုံးပြုခွင့်ရလာတဲ့နိုင်ငံရေးချင်းသားတွေပြန်လွတ်လာကြတဲ့သတင်းချက်လက်တွေလွတ်လပ်ခွင့်တွေအများအပြားရှိလာခဲ့ပါတယ်ဒါရီယာလွန်စွာမှကွဲလွဲထူးခြားတဲ့အချက်တွေပါမြန်မာပြည်သူတွေဟာလွတ်လပ်မှုအရာတွေကိုထိတွေ့ခံစားနေခဲ့ကြပြီး88တုန်းကတော့ဒီလိုလွတ်လပ်မှုအရာတွေမျိုးမခံစားခဲ့ကြရပါဘူး
ခုတော့အဲ့ဒီလွတ်လပ်မှုတွေကိုရရှိခံစားနေရပြီးတော့မှဆုံးရှုံးသွားတော့မြန်မာပြည်သူတွေဟာသူတို့ဘာလို့ကျင်နေဆိုတော့သိရဲအတွေ့အကြုံလည်းရှိခဲ့ကြပြီးဖြစ်နေပါတယ်။နောက်ခြားနားမှုတစ်ခုကတော့နိုင်ငံတကာတိုင်ဝမ်ရဲ့တုံ့ပြန်မှုဖြစ်ပါတယ
်။ဆိုတော့ဆစ်ဆစ်ဆစ်အရေးကြီးတဲ့ငါပြည်သူလူတွေတုံ့ပြန်မှုနဲ့အခုຫນွေဥတော်လိုင်းရေးမှာတုံ့ပြန်မှုကောတကယ်တော့ဆစ်ဆစ်ဆစ်တုံ့ကလည်းပဲအခုလိုပဲចောင်းသားလူငယ်တွေကနေဆက်ဒေသတိုင်းသားအင်အားစုတွေစီသွားပြီးတော့လက်နဲ့ကင်ဆွဲခဲ့ရတယ်။အခုလည်းပဲအလားတူလုပ်နေဆိုတော့အဲ့ຫນူကဘယ်လိုခွဲခြားမြင်သလဲအတူတူပဲတို့ယူဆသလ
ား Well the big difference between what the students did last time and what generation Z are doing now is the internet is the digital revolution they've taken the revolution online so you know it's possible
ဆစ်ဆစ်ချက်တော့ကျွန်တော်တို့လုံဆောင်ခဲ့ကြရတယ်အခု generation Z ရဲ့လုံဆောင်ချက်တွေကလည်းအများကြီးခြားနားပါတယ်အဓိကခြားနားချက်ကတော့ internet ပါပဲအခုက digital revolution digital တော်လှန်ရေးပါသူတို့ကတော်လှန်ရေးကို online မှာဖန်တီးလိုက်ကြပါတယ်ဒါကြောင့်ကျွန်တော်ဟာလန်ဒန်မှာထိုင်နေပြီးခဲ့တဲ့တစ်မိနစ်အတွင်းမန္တလေးမှာဘာဖြစ်သွားလဲဆိုတာကိုသိနေပါတယ်ဆိုတော့မြန်မာနိုင်ငံမှာဘာဖြစ်နေလဲဆိုတာပြင်ပကဘာကအသေးစိတ်စောင့်ကြည့်နေပါတယ်စစ်ဘုတ်ချုပ်တွေအနေနဲ့ပြည်သူတွေပေါ်ထိတ်လန့်ပွဲရက်စက်ချင်းချင်းမှုတွေလုပ်နေတာကိုထိန်ချန်ဖုံးကွယ်ထားလို့မရနိုင်တော့ပါဘူးဥပမာခရစ်စမတ်တုန်းကလူတွေတက်ပြီးမီးရှို့ခဲ့တာတွေကမ္ဘာပြည်သူတွေအာယုံမှာစွဲထင်နေခဲ့ပါတယ်ကျန်တဲ့ရက်စက်မှုတွေလည်းအလားတူပါပဲနောက်တစ်ချက်ကတော့အင်တာနက်ကြောင့် NUG နဲ့အတိုက်ခံအင်အားစုတွေရဲ့စူးစီးလုံဆောင်မှုကိုပိုပြီးထိရောက်စေနိုင်ပါတယ်ပြည်ရင်းမှာဆိုရင်လည်းသူတို့နဲ့လူချင်းတကားမှမဆုံဘူးတဲ့ PDF ကာကွယ်ရေးတပ်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နိုင်ပါတယ်ပြည်ပမှာဆိုရင်သူတို့ဟာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဗြိတိန်ဆိုရကုလဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းစသူတို့နဲ့အွန်လိုင်းကတဆင့်ဆက်သွယ်ပြောကြားနိုင်ကြပါတယ်ဆိုတော့ဒါတွေဟာအင်တာနက်ရဲ့အကျိုးကျေးဇူးတွေပါပဲအဆက်အသွယ်သတင်းချက်လက်တွေဖြန့်ဖြူးမှုတွေဟာလွန်စွာမှလျင်မြန်ထိရောက်လာပါတယ်။သတင်းချက်လက်ဆိုတာတော်လိုင်းရေးအတွက်တိတ်ကိုအရေးကြီးတဲ့ကိစ္စပါ။ဒီလိုအခြေအနေမျိုး88တုန်းကမရှိခဲ့ဘူးပါဘူ
း။ Internet ရောက်နိုင်ငံတကာနဲ့အလွယ်တကူဆက်သွယ်နိုင်တဲ့သတင်းချက်လက်တွေကိုမြန်မြန်ဆန်ဆန်ဖြန့်ဖြူးနိုင်တယ်ဆိုတာမှန်ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာရဲ့ကူညီပံ့ပိုးမှုကဘယ်လောက်ထိထိရောက်ရှိနေပါသလဲ။မြန်မာပြည်သူအများစုကတော့နိုင်ငံတကာအတိုင်းအဝိုင်းဟာလေသံကျယ်တဲ့လက်တွေ့ထိရောက်မကူညီနိုင်ဘူးဆိုပြီးညှိတွားနေရတာကြားပါတယ်။ Yes, go ahead.
The Burmese people are right. The people of Myanmar are quite right. There isn't enough in the international community.
မြန်မာပြည်သူတွေပြောတာမှန်ပါတယ်။လုံးဝကိုမှန်ပါတယ်။နိုင်ငံတကာအတိုင်းအဝိုင်းလှုပ်ဆောင်ချက်ဟာလိုအပ်သလောက်လှုပ်ဆောင်ပေးတာမတွေ့ရပါဘူး။ကုလလုံခြုံရေးကောင်စီကိုကြည့်ပါ။ရုရှားနဲ့တရုတ်ဟာမင်းအောင်လှိုင်ကိုအကာအကွယ်ပေးနေပါတယ်။စေအုပ်စုကိုလက်နက်တွေရောင်းချနေပါတယ်။မြန်မာစည်းကွက်ကိုလိုချင်ပါတယ်တရုတ်ဆိုရင်ပင်လယ်ထွက်ပေါက်ကိုလိုချင်တယ်ဆိုတော့မှန်ပါတယ်လူမျိုးရေးကောင်စီမှာတော့ပြဿနာတွေရှိပါတယ်ဒါပေမဲ့ထွေထွေညီလာခံကိုကြည့်ပါပြီးခဲ့တဲ့နှစ်ဇွန်လတုန်းကဆေးရနာတိမ်းမှုကိုရှုတ်ချပြီးလက်နက်တင်ပို့ရောင်းချမှုပိတ်ပင်ရေးအစိုးရကိုချက်ချင်းပြင်းပြင်းထောက်ခံခဲ့ကြပါတယ် International Criminal Court ICC မှာဆိုရင်လည်း NUG ကရှောက်ထားနိုင်ခဲ့ပါတယ်ကျွန်တော်တို့ဖွင့် map မြန်မာ accountability project ဆိုရင်လည်းကျွန်တော် site မှာအသက်မသေးပဲကျင်ရေးသူတွေကိုနိုင်ငံတကာတရားရုံးတွေမှာထွက်ဆိုစေဖို့လုဆောင်နေပါတယ်။နောက်အာဆီယံကိုကြည့်မယ်ဆိုရင်လည်းသဘောကွဲလွဲမှုတွေရှိနေပေမဲ့အင်ဒိုနီးရှားနဲ့မလေးရှားတို့က1988တုန်းကနဲ့စာရင်အခုခါအများကြီးတက်တက်ကြွကြွပါဝင်လုဆောင်လာကြပါတယ်။ခြုံပြောရရင်တော့မြန်မာပြည်သူတွေပြောတာမှန်ပါတယ်။နိုင်ငံတကာလိုအပ်သလောက်မလုပ်နိုင်ပါဘူး။ဒါပေမဲ့တစားတစားလုဆောင်မှုတွေတော့ရှေ့တိုးလာနေပါတယ
်။အဲခရစ်ပြောတဲ့နိုင်ငံတကာတရားမျှတမှုဖော်ဆောင်ရေးရန်ရားတွေပေါ့။ဒီနေ့ပြောရင်နိုင်ငံတကာတရားရုံးတွေပေါ့လေ။အဲ့တရားရုံးတွေကအမှန်တရားကိုဥပဒေနဲ့ညီစည်းစည်းဖော်ထုတ်နိုင်မယ်ဆိုတာမှန်ပါတယ်။ဒါပေမဲ့သူတို့ရဲ့ဆုံးဖြတ်ချက်တွေက non binding လိုက်နာရမယ်လို့အတင်းအကျပ်စေတတ်တာမဟုတ်ဘူးဆိုတော့ဒီလိုနိုင်ငံတကာတရားရုံးတွေဆုံးဖြတ်ချက်တွေလက်တွေ့ဖြစ်လာဖို့ကတကယ်လွယ်ပါမလား။အထူးသဖြင့်အနာအပြောင်းလဲမဖြစ်သေးသမျှဒီဟာတွေကိုလက်တွေ့အကောင့်တွေဖော်ထိုင်ဖို့ဆိုတာဖြစ်နိုင်ပါမလား
။ Well, for example, if the Indonesian authorities have extradition treaties with countries which they do they have many different countries in the world
ဆိုကြပါစို့ Indonesia နာမည်ကကမ္ဘာနိုင်ငံအများပြားမှာလိုပဲတရားခံလွှဲပြောင်းရေးသဘောတူညီချက် extradition treaty တွေရှိထားတဲ့ဆိုရင်တရားမျှတမှုရရှိရေးအတွက် Turkey နာမည်ကိုကျွန်တော်တို့မြစ်တာရက်ခံထားပါတယ်ကျွန်တော်တို့ဆွဲဆိုထားတဲ့အမှုအတွက်ပြည်မှုထင်ရှားစီရင်ခံရတဲ့ဘသူကိုမဆိုဖမ်းဆီးပေးဖို့ဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းကနာဇီစစ်ရာဇဝတ်ကောင်အဒော့ဖ်အိုက်ကမန်ကိုအာဂျင်တီးနားမှာဖမ်းပြီးအစ်ဇွေးမှာရုံးတင်တယ်လို့လုံနိုင်ပါတယ်။ဒီလိုအရေးယူမှုတွေကအချင်းချမြင့်နိုင်ပါတယ်။ယူကိုစလားဗီးယားကိစ္စမှာ1990ဖြစ်လို့တုန်းကကျွန်တော်ကိုယ်တိုင်ပါဝင်ဆောင်ရွက်ခဲ့မှုပါတယ်။ဒီလိုပဲကြန့်ကြာခဲ့ပါတယ်။ဒါပေမဲ့နှစ်တော်ကြာတော့ သူတို့ကိုမိတာပါပဲရုံတင်စစ်ဆေးလာနိုင်ခဲ့တာပါပဲဆိုတော့ဒီနိုင်ငံတကာတရားစီရင်ရေးလုပ်ငန်းတွေကိုရှော့ထွက်လို့မရနိုင်ပါဘူးတိတ်အေးပါပါတယ
်ဟုတ်ပါတယ်ဒီလိုဖြစ်ဖို့ကအဲ့ဒီပြစ်မှုထင်ရှားစီရင်ခံရတဲ့လူတွေအနာလည်းလို့ဖြစ်ဖို့ကအရင်လူသေးတာပေါ့မဟုတ်ဘူးလားသူတို့အနာမရှိတော့မှဖန်စီပြီးပြစ်ဒဏ်စီရင်နိုင်ခဲ့တာဆိုတော့အဲ့ဒီအဆင့်ကိုအရင်ကျော်လွှားဖို့မလိုဘူးလားရော
No, that's not necessarily the case. If Interpol, for example, mm-hmm. is prepared to set up what's called a red notice, they will...
မဟုတ်ပါဘူး။အဲ့လိုဖြစ်ဖို့မလိုပါဘူး။ဆိုကြပါစို့။နိုင်ငံတကာရဲတပ်ဖွဲ့ Interpol က red notice လို့ခေါ်တဲ့ဖမ်းဆီးပေးဖို့မြစ်တာရက်ခန့်စာထုတ်ရင်ကမ္ဘာနိုင်ငံအသီးသီးရဲတပ်ဖွဲ့တွေကဖမ်းဆီးလွှဲပြောင်းပေးနိုင်ပါတယ်။ကျွန်တော်တို့တရားဆက်ဆိုထားတဲ့သူတွေရဲ့နိုင်ငံကူးလက်မှတ်အချက်လက်သေးစိတ်ကို Interpol ကဖော်ပြပေးထားရင်အဲ့ဒီလူကို Indonesia Bangkok ကမ္ဘာ့ဘယ်နေရာရရောက်သူတို့ကိုဖမ်းဆီးပြီးတရားရင်ဆိုင်မှုသက်ဆိုင်ရာကိုလွှဲပေးနိုင်ပါတယ်။ဘလောက်ကြမ်းကြမ်းမှလဲဆိုတော့ပြောဖို့လဲမဖြစ်နိုင်စရာမရှိပါဘူး။နိုင်ငံတကာတရားစီရင်ရန်ရာတွေသာအပြည့်အဝလက်ပတ်မယ်ဆိုရင်မြန်မာပြည်သူတွေတရားမျှတမှုကိုပေါ်ဆောင်နိုင်မှာဖြစ်ပါတယ်
။ပြောရမယ်ဆိုလို့ရှိရင်အခုလောလောဆယ်မှာကမ္ဘာမှာခက်နေတာအဲ့ဒီလိုနိုင်ငံတကာတရားစီရင်ရန်ရာတွေအပြည့်အဝလက်ပတ်နိုင်ဖို့အတွက်ကလည်းပဲကမ္ဘာနိုင်ငံတွေကတညညထက်ရှိနေရမှာမဟုတ်ပြန်ဘူး။ရုရှားနဲ့တရုတ်ကတစ်ဖက်အမေရိကန်နဲ့နောက်ဒီမိုကရေစီနိုင်ငံကြီးတွေတစ်ဖက်အဲ့လိုဖြစ်နေကြတော့ဒီအချိန်တွေမှာသူတို့ရဲ့ညီညီညွတ်ညွတ်နဲ့ဒီကမ္ဘာတရားမျှတမှုရန်တရားကြီးအချိန်အောင်နဲ့လက်ပတ်နိုင်အောင်တညညထက်တွန်းနိုင်မှာမလားခရစ်စတီးယန်မှာ
Look it is the case, that there are divisions, there are difficulties, but I mean one of the interesting things about the Ukraine crisis is that
သူတို့ချင်းနေရတယ်လို့ဖြစ်နေတယ်ဆိုရင်လည်းစိတ်ဝင်စားဖို့ကောင်းတဲ့ချက်တစ်ခုကယူကရိန်းကိစ္စပါယူကရိန်းချက်ထဲမှာဒီနိုင်ငံတကာတရားမျှတမှုရန်ရာကပူတင်ကို ICC ကိုညွှန်းနေကြပါပြီဒီလိုရက်ဆက်ချင်းချုပ်တဲ့လိုရက်တွေကို ICC ကအရေးယူနိုင်ပါတယ်ကျွန်တော်မြင်မှာတော့သူတို့ဟာဥရောပဒေသလူယူတွေခရစ်ယာန်တွေဒုက္ခရောက်တော့အရေးကြီးကိုလောက်ကြပါတယ်ရိုဟင်ဂျာတွေစီးရဲနိုင်ငံသားတွေယမန်နိုင်ငံသားတွေအီရတ်နိုင်ငံသားတွေအတွက်ကြတော့အလေးမထားကြပါဘူးသဘောထားမမျှတတဲ့အကြောင်းဆောင်တွေဖြစ်နေတယ်လို့ထင်ပါတယ်ဒါပေမဲ့အခုခါမှာတော့အရင်ကတကားမှမဖြစ်လာတဲ့အခြေအနေမျိုးတွေအခုတော့ဖြစ်လာနေပါပြီကျွန်တော်အနေနဲ့လောက်ကိုလောက်ရမှာကတော့ယူကရိန်းပြည်သူတွေနိုင်ငံတကာအာရုံစူးစိုက်မှုကိုရရှိနေတယ်လို့ပဲမြန်မာပြည်သူတွေလည်းအလားတူအလေးထားမှုခံရနိုင်မှုပဲဖြစ်ပါတယ်ယူကရိန်းပြည်သူတွေနေလို့ပဲမြန်မာပြည်သူတွေလည်းတရားမျှတမှုအတွက်တိုက်ပွဲဝင်နေကြပါတယ်ဒါကိုကမ္ဘာကသဘောပေါက်အောင်ကျွန်တော်တို့လုပ်ကြရမှာဖြစ်ပါတယ်
ဥကြဆန္ဒအပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာ VOA ရဲ့အတန်လွင်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မအောင်မယ်အပတ်စဉ်ကဏ္ဍတစ်ခုကတော့လူမှုနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်အတွက်ကတော့ဝမ်းချုပ်တာဟာကျန်းမာရေးနဲ့မညီညွတ်တဲ့အမှုအကျင့်တစ်ခုဖြစ်တာကြောင့်ဝမ်းမှန်အောင်ကြိုးစားနေထိုင်ဖို့လိုအပ်တဲ့အကြောင်းကိုဒေါက်တာတန်းစောကတင်ပြထားပါတယ်ခင်ဗျာ
ဝမ်းချုပ်တာဟာကျန်းမာရေးနဲ့မညီညွတ်ဘူးဆိုတာကိုတော်တော်များများကသိရှိကြပြီးဖြစ်ပါတယ်။ဘလို့ချင်းနေမျိုးကိုဝမ်းချုပ်တယ်လို့ဆိုတာကိုတော့တိဟဖြစ်နေကြအောင်ပါပါ။လူတူဟာနေ့စဉ်ပုံမှန်တစ်နေ့တစ်ချိန်ဝမ်းမတော်ဘူးဆိုရင်ဝမ်းချုပ်တယ်လို့ဆိုနိုင်ပါသလားလို့မေးကြည့်တဲ့အခါတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်။လူတယောက်အတွက်အကောင်းဆုံးကဘယ်ချိန်တစ်နေ့တစ်ခါဝမ်းသွားဖို့လိုသလားပေါ့။အဲ့ဒါတော့ကိုစားသောက်တဲ့ပမာဏနဲ့နော်ကိုယ့်ရဲ့ဝမ်းအလေးထားပေါ့ဘူတီပီဆရာတို့ကတစ်နေ့တစ်ချိန်ကနေ၃ချိန်ထိသွားတာကိုလည်းဆရာတို့ကnormal လို့ပဲသတ်မှတ်တယ်တစ်ဖက်မှာလည်းဆရာတို့ကနှစ်ရက်တစ်ခါသုံးရက်တစ်ခါလောက်ကြီးမှဝန်းသွားရင်လည်းဆရာတို့ကပုံမှန်လို့ပဲသတ်မှတ်ထားတယ်ပေါ့နော်အကယ်၍များကျမ်းမာရေးပြဿနာတစ်စုံတစ်ခုနဲ့အဲဆက်ဆံမှုမရှိဘူးဆိုရင်ဒါဒီပုံမှန်ပဲနော်သူဒီစားတော့ကနေတယ်သုံးရက်မှတစ်ခါဝန်းပုံမှန်လေးသွားတယ်နော်ဟိုဝန်းချုပ်တာမရှိဘူးဝန်းတုံးမမာဘူးညစ်သွားတာမရှိဘူးဆိုလို့ရှိတယ်ဒါသူ့အတွက်ပုံမှန်ဖြစ်စေပါတယ
်ဝန်းချုပ်တာဟာအစားတောက်နဲ့ဓာတ်ရိုက်ပတ်သက်မှုရှိတာကိုတွေ့ရပါတယ်ဘလူးအစားအစာတွေဟာဝမ်းချုပ်တာကိုအားပေးပြီးဘလူးအစားအစာတွေကတော့ဝမ်းမှန်စေတယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ
။ဝမ်းချုပ်တာကတော့ဆရာတို့ကဘာနဲ့ပတ်သက်လဲဆိုတော့အစားအသောက်နဲ့တိုင်းပတ်သက်တယ်။နောက်တစ်ခုကငယ်စဉ်ကာလကစပြီးတော့ကိုယ့်ရဲ့ဝမ်းကိုအကျင့်လုပ်ခဲ့တာတွေနဲ့ပတ်သက်တယ်ပေါ့နော်။ဆိုတော့အစားအသောက်ထဲမှာဆိုရင်ဆရာတို့ကအစီတို့အသားဓာတ်တွေကဒါဝမ်းချုပ်စေနိုင်တဲ့အဲတတ္တိရှိတယ်။ Fiber အမြင့်တွေကတော့ဝမ်းကိုမှန်စေတဲ့တတ္တိရှိတယ်ပေါ့နော်။ဒါကြောင့်လို့ဆရာတို့ရှင်းမှာစားတော့ကိစ္စပြောခဲ့တဲ့ကာလကဒီအစီနဲ့အသားဓာတ်ကိုရှော့ချသုံးဆွဲပြီးတော့ဆရာတို့ဒီ fiber အမြင့်တွေပါတဲ့စားတော့တွေစားမယ်ဆိုရင်ဥမိုင်းကင်ဆာဖြစ်ပွားမှုနှုန်းကိုရှော့ချနိုင်တယ်ဆိုပြီးဆရာတို့တွေးရှိထားတယ်။အ ဒါကြောင့်မလို့ဒီအစားတောက်စားကျင်းအဖြစ်ဆရာတော်ဝန်ချုပ်တာကိုလည်းကာကွယ်ပေးသားဖြစ်တယ်တစ်ဖက်ကလည်းဒီမိုင်းကန်စာကိုလည်းကာကွယ်ပေးတယ်ပေါ့နော
်ဝန်ချုပ်တာဟာဥမာကြီးနဲ့အစာရောင်းကင်စာယောဂနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုသိကျင်နေကြတာပါဝမ်ချုပ်တာဟာဥမာကြီးနဲ့အစာရောင်းကင်စာယောဂဖြစ်စေနိုင်တယ်ဆိုတဲ့တရားရသက်တည်ထောက်ထားမှရှိပေမဲ့ဝမ်မှန်ရင်ကျန်းမာရေးအတွက်အကျိုးကျေးဇူးများစေတာကြောင့်ဝမ်မှန်စေမဲ့လေ့ကျင့်တွေကိုကြိုးစားလုပ်ဆောင်သင့်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုကြံပေးပါတယ
်ဝမ်ချုပ်တာနဲ့ဥမာကြီးကင်စာနဲ့ဘယ်လိုဆက်ဆက်လဲဆိုတော့ဆရာတို့ဒီလေ့လာကြည့်လိုက်တဲ့အခါမှာဆရာတို့ရဲ့ခန္ဓာကိုယ်မှာရှိတဲ့ဒီ tissue တွေပေါ့နော် tissue တွေအားဆိုလို့ရှိရင်မကြာခဏပုတ်တိုက်တယ်ဆိုလို့ရှိရင်လည်းကင်စာဖြစ်နိုင်ရှိတယ်နော်ဒါကအဲဘာမာအတိအကျဆရာတို့တွေ့ရလဲဆိုတော့ရှာကင်ဆာပေါ့နော်ရှာကင်ဆာတို့ပစောင်းကင်ဆာတို့မှာဆရာတို့ကသွားတွေမကြီးမညာဖြစ်တယ်သွားချွန်တွေဒီဖြစ်နေတယ်နောက်တစ်ခါသွားထုထည့်တဲ့အခါမှာကိုယ်နဲ့ fitting မကျတဲ့အခါမှာဘေးကသဖုံးနေရနေတယ်ပုံးနေအဲ့တော့နှိရှိလာများပုံးတဲ့အခါမှာဆိုတော့ကိုယ်မစားဘဲနဲ့ကိုဒီပစောင်းကင်ဆာဖြစ်တယ်နော်ဒါဒီဆရာတို့က chronic irritation လို့ပေါ်ပါတယ်အဲ့ဒါဒီဆရာတို့ကဥမာကြီးထဲမှာလည်းဒီလိုပါပဲဆရာတို့ကဝန်ထဲမှာပါတဲ့မကောင်းတဲ့ဓာတ်တွေလည်းရှိတယ်ပေါ့နော်ခုနဆရာတို့ပြောတဲ့ကာစီနိုဂျင်လို့ခေါ်တဲ့ကင်ဆာဖြစ်စေနိုင်တဲ့ဓာတ်ပေါင်းတွေစားတောက်တဲ့ထဲမှာပါလာနိုင်တယ်အဲ့ဒါဒီကြာစီကံစားတောက်တွေဖြစ်နိုင်တဲ့အကင်စာတွေဖြစ်နိုင်တယ်ပေါ့နော်အဲ့တော့အဲ့ထဲမှာပါတဲ့အကင်စာထဲမှာပါတဲ့ဆရာတို့ရဲ့ဒီကာစီနိုဂျင်လို့ခေါ်တဲ့ကင်ဆာဖြစ်စေတဲ့ဓာတ်ပေါင်းတွေကဒီဥမာကြီးနဲ့ရန်နဲ့ပုတ်တိုက်မှုညာလေကင်ဆာဖြစ်နိုင်ညာလေဟုတ်တာပုတ်တိုက်မှုရှိအဲ့တော့ပုတ်တိုက်မှုရှိတဲ့အခါမှာဆရာတို့ကနေ့စဉ်စားတောက်တဲ့အစားတောက်တွေဒီပုံမှန်လေးပဲဆရာတို့ဥရေကနေဖြတ်တန်းပြီးတော့အပြင်ကိုဆရာတို့ဆွတ်ထုတ်နိုင်တယ်ဆိုရင်ဥမာကြီးနဲ့ဖွတ်တိုက်တဲ့ထိတွေ့မှုတော့နည်းပဲဘိုးချုပ်တဲ့လူတွေကြတော့ဒီဥမာကြီးစီမှာအကြိုက်ထိမ့်သိမ်းထားတယ်အောင်းထားတာဖြစ်တဲ့အခါကျတော့ဒီကာစီနိုချင်ဆိုတဲ့ဓာတ်တွေနဲ့ဥမာကြီးနံရံနေတဲ့ထိတွေ့တဲ့အချိန်ကြာတယ်ဖွတ်တိုက်မှုအချိန်ကြာတဲ့အခါမှာဒီဥမာကြီးကင်ဆာဖြစ်နိုင်ကြီးရားတယ်ဆိုပြီးတော့အဲဒါပြောကြတာဖြစ်ပါနော်အဓိကကတော့ဝန်ချုပ်တာနဲ့စာလို့ရှိရင်တော့စားတောက်ထဲမှာပါတဲ့ကင်ဆာဖြစ်စေနိုင်တဲ့ drug ပေါင်းနေနဲ့ဆရာတော်ဥမာကြီးနဲ့ရတဲ့ထိတွေ့မှုရှာလို့ရှိရင်ဆရာတော်ကဥမာကြီးကင်ဆာဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဝန်ချုပ်တာနဲ့ဒိုင်ရိုက်ပတ်သက်တဲ့ယောဂါတွေကတော့ဒီကင်ဆာမဟုတ်တဲ့တခြားယောဂါတွေလည်းရှိတယ်ဥပမာဒီလေကောင်းယောဂါဖြစ်တာလို့ဆောက်ဦးကွဲတာလို့ဒါတွေကဒီဝန်ချုပ်တာနဲ့ဒိုင်ရိုက်ပတ်သက်တဲ့ယောဂါတွေပေါ့နော်ဆိုတော့ဝန်ချုပ်တာတို့ဖြစ်တာဒီတော့ကျမကြီးနဲ့မညီညွတ်ဘူးမကောင်းဘူးတခြားတို့ဝန်တလုံးကောင်းကောင်းမခဲလို့တော့ပြောကြတယ်ပေါ့နော်ဝန်ချုပ်တဲ့လူတွေကကောင်းအိုက်ကောင်းအုံတယ်ကောင်းကြိုက်တယ်မိမိသားဖြစ်တယ်ပေါ့အဲ့တော့ကိုယ့်ရဲ့ဝန်ကိုမှန်မှန်လေးသွားအောင်လုပ်ပြီးထားခြင်းဖြင့်ဒီနောက်ဆက်တဲ့ပြဿနာတွေကိုတခြားတို့ရှောင်ရှားပြတာဖြစ
်ဝန်ချုပ်တာဟာကျမကြီးနဲ့မညီညွတ်တဲ့အလေးချိန်တစ်ခုဖြစ်တာကြောင့်ဝမ်းမှန်အောင်ကြိုးစားနေထိုင်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ဆက်သွားပါ
ဒေါက်တာတန်းစောအပတ်စဉ်တင်ဆက်တဲ့လူဒုနဲ့ကျမရဲ့အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာမကြာမီအချိန်အတွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့အာကစားကဏ္ဍအစီအစဉ်ကိုဆက်လက်နားတော်တာဆင်ရဖို့ရှိပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူဒုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 62 to Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA ရဲ့ဂျာတာပတင်းနဲ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျွန်တော်တို့ဘတ်စင်ကန္တာတပုတ်ဖြစ်တဲ့အာကစားကန္တာကိုထုတ်လင်ပါတော့မယ်။2022ခုနှစ်ကမ္ဘာဖလားအုပ်စုပွဲတွေကိုပြီးခဲ့တဲ့ဧပြီလ10ရက်နေ့ကကာတာနိုင်ငံဒိုဟာမြို့မှာမဲနိုင်ခဲ့ကြပါတယ်။ဥရောပကဂျာမနီနဲ့စပိန်အသင်းတို့ကအုပ်စုတစ်ခုထဲမှာကြပြီးကမ္ဘာဖလားပွဲစဉ်တွေကအခြေအနေတွေကိုဒီတစ်ပတ်မှာကိုရီးယားနိုင်ငံတင်ပြထားတာကိုနားတော်တာဆင်ပါ
ထ 2022ကဖလားဘောလုံးပွဲအတွက်အုပ်စုတွေမဲခွဲလိုက်ပါပြီ။ပြီးခဲ့တဲ့တောက်ကြနေ့ဧပြီလ1ရက်နေ့ကကာရာနိုင်ငံဒူဟာမြို့မှာမဲနိုင်ခဲ့ကြတာမှာအသင်းနီးပါးတွေနဲ့ကိုယ်စားလှယ်တွေတက်ခဲ့ကြပါတယ်။အုပ်စုတွေကိုမဲနိုင်ကြတဲ့အခါမှာတော့အင်ရှင်ကာတာအသင်းကအုပ်စုအေမှာနယ်သာလန်၊အီကွေဒေါ၊ဆီနီဂေါအသင်းတွေနဲ့တွေ့မှာဖြစ်ပြီးတော့အုပ်စုဘီမှာတော့ဘောလုံးပွဲရင်အင်္ဂလန်က American, Iran နဲ့ဥရောပဇုံက playoff ခြေစစ်ပွဲအောင်တဲ့အသင်းတစ်သင်းနဲ့ကစားမှာဖြစ်ပါတယ်။အုပ်စုစီမှာတော့တောင်အမေရိကချန်ပီယံ Argentina, Poland, Mexico, Saudi Arabia အသင်းတို့ပါဝင်ပြီးတော့အုပ်စုဒီမှာတော့လက်ရှိကမ္ဘာချန်ပီယံပြင်သစ်က Denmark, Tunisia အသင်းတွေနဲ့ကစားမှာဖြစ်ပါတယ်။အုပ်စု E မှာတော့ဥရောပကနာမည်ကြီး Spain နဲ့ Germany တို့တအုပ်စုတွေကြပြီးတော့သူတို့နဲ့အတူအာရှကဂျပန်နဲ့ playoff ခြေစစ်ပွဲအောင်လာမဲ့အသင်းတွေတွေ့ကြမှာဖြစ်ပါတယ်။အုပ်စု F မှာတော့ Belgium, Canada, Morocco နဲ့ Croatia တို့ပါဝင်ပြီးတော့နာမည်ကြီး Brazil ကတော့အုပ်စု G မှာ Serbia, Switzerland, Cameroon တို့နဲ့ကစားမှာဖြစ်ပါတယ်။အုပ်စု H မှာတော့ Portugal က Ghana, Uruguay နဲ့တောင်ကိုရီးယားအသင်းတွေနဲ့တွေ့မှာဖြစ်ပါတယ်။အခွင့်ပွဲကိုတော့ November 21ရက်နေ့မှာ Senegal နဲ့ Netherlands တို့ကစားကြမှာဖြစ်ပါတယ်။ England ပြည် Gareth Southgate ကတော့သူတို့ရဲ့အုပ်စု B ကလည်းစိတ်ဝင်စားဖို့ကောင်းတယ်လို့ပြောလိုက်ပါတယ
် Well intriguing really because Iran we've never played before
တကယ်ကိုစိတ်ဝင်စားဖို့ကောင်းပါတယ်ဘာလို့လဲဆိုတော့ Iran အသင်းနဲ့ကျွန်တော်တို့တခါမှမကစားဘူးပါဘူးနောက်ပြီးဥရောပဇုံကခြေစစ်ပွဲအောင်တဲ့အသင်းတစ်သင်းပါမှာဆိုတော့ဗီတင်အသင်းအချင်းချင်းလည်းဖြစ်လာနိုင်ပါတယ်အဲ့ဒါဆိုရင်ဒီပွဲကလည်းထူးခြားမှာပါဒါပေမဲ့ဘာတွေဖြစ်ဖြစ်လက်ကျန် playoff ပွဲမှာယူကရိန်းအသင်းကလည်းကစားဖို့ရှိနေတာကြောင့်စိတ်လှုပ်ရှားစရာတွေလည်းဖြစ်လာနိုင်ပါတယ်။အခုချိန်မှာလူတိုင်းကယူကရိန်းနဲ့ယူကရိန်းပြည်သူတွေအတွက်တွေးနေကြတာပါ။နောက်ပြီးတော့အမေရိကန်အသင်းရှိမယ်လေ။ပြီးခဲ့တဲ့လပိုင်းတွေအတွင်းသူတို့နီးပြားနဲ့ပတ်သက်လို့ကောင်းကောင်းသိခဲ့ရပါတယ်။သူကအသင်းကိုအတော်လေးကောင်းအောင်လုပ်နေပါတယ်။လူငယ်တွေလည်းအများကြီးပါပါတယ်။ကျွန်တော်တို့ကဦးစားပေးအဆင့်တတ်မှတ်ခံရတာကြောင့်အုပ်စုကနေကျွတ်ဖို့မျှော်လင့်နေကြပါတယ်။ဒါပေမဲ့ဒီပွဲတွေအကုန်လုံးကဘာမဆိုဖြစ်နိုင်ပါလေ
Chelsea မှာကစားနေတဲ့ American Tyson Mo Christian Pulisic ကတော့ England အသင်းနဲ့တွေ့မဲ့အပေါ်မှာ
I'm really excited I think it's a great draw of course playing against England is
ကျွန်တော်တကယ်ပဲစိတ်လို့ရှားမိပါတယ်ပွဲစဉ်တွေကစိတ်ဝင်စားကြပါ England နဲ့ကစားရမှာကတကယ်ကိုစိတ်လို့ရှားကြပါရင်းစရာကောင်းတာကတော့ကျွန်တော်ကိုအရင်ဆုံးဖုံးဆက်ခေါ်လာတာကကျွန်တော်တို့အသင်းပေါ် Mason Mount ဖြစ်ပြီးဒီပွဲအကြောင်းကိုအခုတည်းကပြောနေပါပြီအင်္ဂလန်အသင်းကအသင်းကြီးတစ်သင်းဖြစ်ပြီးအဲ့ဒီမှာပါတဲ့သူတွေတော်များများကိုလည်းကျွန်တော်သိပါတယ်ဒီပွဲကတော့စိတ်လှုပ်ရှားစရာပါအ
ုပ်စုပွဲတွေကိုတော့တရက်မှာအုပ်စုနှစ်စုကစားပြီးတော့ပွဲတစ်ပွဲနဲ့တစ်ပွဲကို၃နိုင်စီချားပြီးတော့တနေ့ကို၄ပွဲကစားကြမှာဖြစ်ပါတယ်ဒါပေမဲ့အုပ်စုနောက်ဆုံးပွဲစဉ်မှာတော့ထုံးစံအတိုင်းအုပ်စုတို့နှစ်ပွဲကိုအချိန်တူကစားကြမှာပါဖိုင်နယ်ကိုတော့ဒီဇင်ဘာ18ရက်နေ့ကျရင်ပရိသတ်8000ဆနဲ့လူဆိုးခွင့်ကြီးမှာကစားကြမှာဖြစ်ပါတယ်ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီအန်နီအန်ဖန်တီနိုကတော့ကာတာကမ္ဘာဖလားပွဲမှာတောင်အမေရိကအသင်းတွေအောင်မြင်မှုရဖို့တော်တော်လေးမျှော်လင့်ထားတယ်ဆိုပြီးတော့ပြောလိုက်ပါတယ်ဒိုဟာမှာကျင်းပတဲ့တောင်အမေရိကဘောလုံးဖွဲ့ချုပ်ရဲ့ညီလာခံကိုတက်ရောက်ခဲ့တဲ့အတွင်းမှာသူကအဲ့လိုပြောလိုက်တာဖြစ်ပြီးဒါပေမဲ့တခြားအသင်းတွေကိုလည်းသူအဲ့လိုပဲပြောခဲ့တယ်ဆိုပြီးတော့မစ္စတာအန်ဖန်တီနိုကဟာသလည်းပြောခဲ့ပါတယ
် Esperemos este año en este mundial aquí en Qatar ver
ကတားနိုင်ငံမှာအခုနှစ်ကျင်းပမယ်ဒီကမ္ဘာဖလားမှာတောင်အမေရိကအသင်းတွေအနိုင်ရနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်အနိုင်ရဖို့လည်းမျှော်လင့်ပါတယ်ဟုတ်ပါတယ်ဒါမျိုးကိုကျွန်တော်အာဖရိကအသင်းတွေကိုလည်းပြောဘူးသလိုသမုဒ္ဒရာဘိုင်းကနယူးဇီလန်အသင်းကိုလည်းပြောခဲ့ဘူးပါတယ်တကယ်လို့သူတို့ခြေစပွဲအောင်လာခဲ့ပြီဆိုရင်ပေါ့
ကမ္ဘာဖလားကိုတောင်အမေရိကအသင်းတွေနောက်ဆုံးချိန်ဘူးဆွဲခဲ့တာကတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပူးတွဲအင်ရှင်ဖြစ်ပြုလုပ်ခဲ့တဲ့2000နှစ်ကမ္ဘာဖလားဖြစ်ပါတယ်အဲဒီတော့ကတော့ဘရာဇီးလ်က final မှာဂျာမနီကို2ဂိုးကိုမရှိနဲ့အနိုင်ရပြီးတော့ပိုဆွဲခဲ့တာပါဒါပေမဲ့အဲဒီနောက်ပိုင်းကစပြီးဥရောပအသင်းတွေကပဲ၄ကြိမ်ဆက်ပိုဆွဲထားတာဖြစ်ပါတယ်ဆိုတော့ဒီတစ်ကြိမ်မှာရောထောင်အမေရိကအသင်းတွေတကယ်ပဲပိုဆွဲနိုင်မလားကာတာနိုင်ငံရဲ့ရာသီဥတုအနေထားကတော့ဥရောပအသင်းတွေအတွက်အကောင်းဆုံးအနေထားလို့မဆိုနိုင်ပေမဲ့လည်းထောင်အမေရိကပါဝင်အာဖရိကနဲ့တကမ္ဘာလုံးမှာရှိတဲ့ထိပ်တန်းကစားသမားအများစုဟာဥရောပမှာကစားနေတာကြောင့်အရင်လိုတိတ်ပြီးတော့ဒီလိုသာကွာမဲ့အနေထားမဟုတ်ဘူးလို့ဆိုရမှာဖြစ်ပါတယ်။ဒါပြင်ရင်ကတော့ဥရောပပြည်ပမှာကစားတဲ့ပွဲတွေကိုတောင်အမေရိကအသင်းတွေကနိုင်လေရှိပေမဲ့တောင်အာဖရိကနဲ့ဘရာဇီးနိုင်ငံတွေမှာကျင်းပခဲ့တဲ့2010နဲ့2014ကမ္ဘာဖလားတွေမှာဥရောပအသင်းတွေဘူးဆွဲပြီးတဲ့နောက်မှာတော့ဒီအစင်လာကြီးကပြတ်သွားပြီဖြစ်တဲ့အတွက်ဘာမဆိုဖြစ်နိုင်တဲ့အနေထားလို့ပြောရမှာပါ။ပြီးခဲ့တဲ့ဘက်ကတော့ဘရာဇီးကွင်းနဲ့လူဖရက်က သူတဲ့ဘရာဇီးလ်ဟာဘူဆဲနိုင်ကြီးရှိတဲ့အသင်းတွေကတသင်းဆိုပြီးတော့ပြောပါတယ်ဆိုတော့အင်္ဂလန်သင်းရဲ့နီးပြဂါရက်ဆောက်ဂိတ်ကရောအင်္ဂလန်သင်းရဲ့ကမ္ဘာဖလားအလားလာနဲ့ပတ်သက်ပြီးဘယ်လိုမျှော်လင့်ထားပါသလဲ
Ultimately that's you know that's what we're here for we're trying to achieve that goal and
ကမ္ဘာဖလားကိုအနိုင်ရဖို့အတွက်ပဲကျွန်တော်တို့ဒီကိုလာခဲ့ကြတာလေဒီမှန်းချက်ကိုအောင်မြင်အောင်လုပ်ဖို့အတွက်ကျွန်တော်တို့စူးစမ်းသွားမှာဖြစ်ပါတယ်ပူဆွဲဖို့လည်းဖြစ်နိုင်ပါတယ်ဘာကြောင့်လဲဆိုတော့ semi final ကိုရောက်နိုင်တယ်ဆိုရင် final ကိုလည်းရောက်နိုင်ပါတယ်အဲ့လို final ကိုရောက်နိုင်တယ်ဆိုရင်အနိုင်လည်းရနိုင်ပါတယ်ကျွန်တော်တို့ကလည်းဘူဆွဲနိုင်ကြီးရှိတဲ့အသင်းတွေကတခုပါအသင်းကောင်းတွေနီးပြားတွေအများကြီးရှိပါတယ်ဆိုတော့ဘယ်အသင်းမဆိုအနိုင်ရနိုင်ပါတယ်
တစားတည်းမှာပဲနောက်ထပ်ဘောလုံးသတင်းတွေမှာတော့ Netherlands နီးပြလူကြီး Van Gaal ဟာ CJ Cancer ရောဂါခံစားနေရတယ်လို့တင်းငွေနေနေကပြောလိုက်ပါတယ်အသက်80ရှိပြီဖြစ်တဲ့ Van Gaal ကသူ့အနေနဲ့ CJ ဝေဒနာခံစားနေရပေမဲ့ Netherlands ရဲ့နီးပြဖြစ်နေဆက်ပြီးတော့တာဝန်ယူမှာဖြစ်တယ်လို့ Netherlands ရုပ်သံလိုင်း Humberto ကိုပြောခဲ့ပါတယ် Van Gaal အတွက်တော့ဒါဟာ Netherlands ရဲ့နီးပြဖြစ်တတိယကြိမ်တာဝန်ယူတာဖြစ်ပြီးတော့2014ကမ္ဘာဖလားတုန်းကတော့သူဟာတတိယရခဲ့ပြီးတော့ဒီကြိမ်မှာသူ့အနေနဲ့ Netherlands အသင်းကိုဘလောက်ထိအောင်မြင်အောင်လုပ်နိုင်မလဲဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်။ညာ
ကိုရနိုင်အပတ်စဉ်တင်ဆက်တဲ့အားကစားကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။ကမ္ဘာဖလားဘောလုံးပွဲအကျိုးအခြေအနေတွေကိုစူးစီးတင်ဆက်ထားတာပါ။တော်ရရှိမှာခင်ဗျာ VOE ကိုစာရေးသားဆက်သွယ်လို့ရတယ်ဆိုလို့ရှိရင်ကတော့ရေးသားရမယ့်email လိပ်စာက burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ VOA ရဲ့စာသာပဒိနေ့မနေ့ပတ်အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျွန်တော်တို့သတင်းအချင်းအကျုပ်တွေကိုကိုအောင်လွင်ဦးကပြောပြပါအောင်မယ
်။ရုရှားမှာအမေရိကန်ကရင်းနှီးမြှုပ်နှံမှုအသစ်တွေမလုပ်ဖို့နဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အရွယ်ရောက်သူသားသမီးတွေရဲ့ပိုင်ဆိုင်မှုတွေကိုပြစ်မှတ်ထားတာပါဝင်ရုရှားပေါ်စီးပွားရေးရာချက်ချင်းလည်ငင်းတက်ရောက်မှုရှိမဲ့ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေကိုချမှတ်လိုက်ကြောင်းအမေရိကန်ရဲ့နောက်မှာမိတွေကြေညာလိုက်ပါတယ်။ယူကရိန်းနိုင်ငံ KF မြို့တော်နီးဘူကာမြို့မှာမကြာခင်ရက်တွေကရုရှားတပ်တွေစုခွာရမှာအရက်သားတွေပေါ်ရရဆက်ဆက်ကျူးလွန်ခဲ့တဲ့လူရက်တွေကိုတုံ့ပြန်တဲ့အနေနဲ့အရေးယူတံခတ်မှုတွေချမှတ်လိုက်တာလို့လည်းသမရအင်ဂျီတော်ကပြောဆိုခဲ့ပါတယ်။ဘူကာမြို့ကတပ်ဖြတ်မှုဆွဆွဲချက်တွေကိုတော့ရုရှားကငြင်းဆန်ထားပါတယ်။ရုရှားအကြီးဆုံးဗန်နာရေးလုပ်ငန်းဖြစ်တဲ့ရှာဘန့်နဲ့အကြီးဆုံးပုဂ္ဂလိကဗန်လုပ်ငန်းအယ်ဖာဘန်တွေပေါ်ပိတ်ဆို့တံခတ်မှုတွေအပြည့်အဝချမှတ်သွားမယ်လို့လည်းပြောဆိုထားပါတယ်။ရုရှားစိုးရနဲ့နှိစက်သူဘီလီယနာတထေးကွန်စတန်တင်မလိုဖီယက်ကိုအမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုချိုးဖောက်မှုနဲ့အရေးယူလိုက်ကြောင်းအမေရိကန်တရားရေးဌာနကကြေညာလိုက်ပါတယ်။အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုတွေကိုရှောင်ရှားဖို့ဥရောပမှာမီဒီယာလုပ်ငန်းတွေကိုဝယ်ယူခဲ့တဲ့အကြောင်းအမေရိကန်တရားရေးဌာနရဲ့ဗိုလ်ထုတ်ကြေညာချက်မှာပေါ်ပြထားတာပါမလိုဖီယက်ကအမေရိကန်ကပိတ်ဆို့တံခတ်မှုတွေကြီးညာခဲ့ပြီးတဲ့နောက်အရေးယူခံရမယ့်အရေးကရှောင်ရှားနိုင်မှုတခြားပူးပေါင်းကြံဆွေသူတွေကတစ်ဆင့်ဥရောပတလောမှာသတင်းမီဒီယာတွေကိုတိတ်တဆိတ်ဝယ်ယူခဲ့တဲ့အကြောင်းအမေရိကန်ရှင်းနေချုပ်မက်ရစ်ကာလန်ကပေါ်ထူးနေစောပိုင်းမှာပြောဆိုထားပါတယ်ယူကရိန်းပေါ်ကျူးလွန်မှုတွေအတွက်ရုရှားနိုင်ငံကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေထုတ်သိမသင့်ထွေထွေညီလာခံမှာကြာတာပြင်းနေမဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်လူ့ခွင့်ရေးကောင်စီကနေရုရှားကိုထုတ်ဖို့အတွက်ဖွဲ့ဝင်နိုင်ငံ193နိုင်ငံနဲ့3ပုံပုံကထောက်ခံမှုရဖို့လိုပါတယ်။ယူကရိန်းနိုင်ငံ KF မြို့တော်နီးရုရှားတပ်တွေစုခွာထားတဲ့မြို့တွေမှာအလောင်းတွေအများပြားကိုတွေ့ရှိခဲ့ရပြီးတဲ့နောက်လူ့ခွင့်ရေးကောင်စီကနေထုတ်ပြဖို့အမေရိကန်ကဦးဆောင်တိုက်တွန်းလိုက်တာပါ
။တရင်ချင်းကျုပ်တွေကိုကိုအောင်လွင်ဦးပြောပြသွားတာပါ။ဒီကနေ့မနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှူးအဖြစ်အကဏ္ဍကတော့ကိုရဲမွန်ကတာဝန်ယူခဲ့ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Zubair Etayet တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့ဂျာတာပရင်းနဲ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပြပြီးဆုံးပြီဖြစ်ပါတယ်သောတာရှင်မြန်မာပြည်သူအပေါင်းဘေးရန်တွေကင်းဝေးကြပါစေခင်ဗျာ VOA ကိုနားတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.